Welcome to the Voice of America in Burmese.
mingla nya jae ma tawda shin mya shin view american tan ye 2018 khu ne september la 24 ye tanin la ni nya be view myanmar ba da season ni go american pyeong su washington dc myo ro ga ni dai yai thauk lwin pe ni ba bi shin ဒီကနေ့ညပိုင်းစီစဉ်တွေကိုကျမများသတင်းအောင်ကတာဝန်ယူတင်ဆက်သွားမှာပါ
ကျမသိင်္ဂီထိုက်ပါရှင်ဒီညပိုင်းသတင်းတွေကိုကိုရန်နိုင်တဲ့အတူချင်ညာပါမယ်နိုင်ပိုင်းဆိုင်ရာမတော်မလျော်လုပ်တဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ရင်ဆိုင်နေရတဲ့တရားရုံးချုပ်တရားသူကြီးအမည်တင်းသွင်းခတ်ထားသူဘရက်ကက်ဗနော့ဘက်ကရက်တည်တယ်လို့အမေရိကန်သမ္မတကပြောဆိုလိုက်ပါတယ်ပြည်ပနိုင်ငံတွေအဖွဲ့အစည်းတွေမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာအပေါ်ဝင်ပြီးတော့မဆွတ်ဖက်ဖို့တက်မတော်ကာကွယ်ရေးဦးစီးချုပ်ကပြောဆိုလိုက်ပါတယ်ဒီလိုသတင်းတွေကြားကြရဖို့ရှိပါတယ
်ဟုတ်ကဲ့ပါရှင်သတင်းတွေပြီးနောက်ဆင်ရမယ့်ထိတန်းရောက်သတင်းလွှာတွေမှာတော့လာရှိုးတက်နဲ့အရာရှိစစ်တဲ့မိသားစုတွေကိုဒီကနေ့နှစ်ပိုင်းတွေ့ဆုံတဲ့အခမ်းအနားမှာဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်က2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်လို့သူ့ရဲ့ရည်တည်ချက်ကိုထည့်သွင်းပြောဆိုသွားတဲ့အပေါ်မှာမြန်မာနိုင်ငံရေးသုံးသပ်သူတွေကဘယ်လိုသုံးသပ်ကြပါသလဲ
တက်ကရည်တည်ချက်တို့ NLD ရည်တည်ချက်တို့သူတို့ကလည်းနှစ်ဖက်လုံးအရဟိုပြောင်းတဲ့ပုံစံမပေါ်ပါဘူးအရင်တော့ပြောင်းဘူးလည်းပြောင်းနည်းနည်းလေးပုံပြီးတော့
အဲ့ဒါသတင်းစာဆရာတူဖြစ်တဲ့ဦးတီဟာဆိုပြောသွားတာပါအပြည့်စုံကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီကြောင်းနဲ့တူနားဆင်ရမယ့်သတင်းလွှာတွေမှာတော့မြန်မာကျပ်ငွေတန်ဖိုးဇက်တိုက်ကျဆင်းနေတဲ့အတွက်ဗဟိုဘဏ်ကဒေါ်လာတန်းကျော်ထုတ်ရောင်းပေးပြီးငွေကြေးကစားသူတွေကိုအရေးယူမယ်လို့အစိုးရဘက်ကသတိပေးပြီးချိန်မှာမြန်မာကျပ်ငွေငွေတန်ဖိုးအနည်းငယ်ပြန်တက်သွားတဲ့အကြောင်းနဲ့အခြားစိတ်ဝင်စားပွဲသတင်းလွှာတွေကိုလည်းတင်ဆက်ပေးသွားမှာပါအခုအရင်ဆုံးတော့ထိတ်တဲရောက်မြန်မာနိုင်ငံကသတင်းတွေကိုမတ်သိငီထိုင်းနဲ့ကိုရန်နိုင်တို့ကပြောပြပေးပါအောင်ရှင်
အမေရိကန်တရားရုံးချုပ်တရားသူကြီးအဖြစ်အမည်တင်သွင်းခံထားတဲ့ Brett Kavanaugh ကလိင်ပိုင်းဆိုင်ရာမတော်မလျော်လုပ်ခဲ့တဲ့ဆိုတဲ့ဆွဆဲချက်သစ်ထပ်ပြီးတော့ထွက်ပေါ်လာပေမဲ့လို့လဲသမ္မတဒေါ်နယ်ထရန့်ကတော့သူ့အပေါ်အခိုင်အမာထောက်ခံထားဆဲဖြစ်ကြောင်းပြောဆိုလိုက်ပါတယ် Kavanaugh အပေါ်ဆွဆဲမှုတွေကနိုင်ငံရေးရွေချက်တက်တက်ဖြစ်တယ်လို့သမ္မတထရန့်ကဒီသတင်းပါကုလသမဂ္ဂအထွေထွေညီလာခံတက်ရောက်နေတဲ့နယူးယောက်မြို့မှာပြောဆိုလိုက်တာပါသူအနေနဲ့ကက်ဗနော့ဘက်ကရက်တည်တယ်လို့လည်းသမ္မတထရန့်ကပြောပါတယ်။1983-84ပညာသင်နဲ့ယေးလ်တက္ကသိုလ်အဆောင်ခံပါတီတစ်ခုမှာကက်ဗနော့ကအဖို့အချွတ်လုပ်ခဲ့တယ်ဆိုပြီးအမျိုးသမီးတဦးရဲ့ဆွဆွဲချက်ကိုအမေရိကန်အထက်လွှတ်တော်အမှတ်အဦးကစုံစမ်းနေတဲ့အကြောင်းမနေ့တနင်္ဂနွေနေ့နှောင်းပိုင်းမှာနယူးယောက်ကစာဆောင်ကဖော်ပြလိုက်တာပါ။နယူးယောက်ကစာဆောင်နဲ့တွေ့ဆုံမေးမြန်းမှုအတွင်းအသက်53နှစ်အရွယ် Deborah Ramirez ကဒီအဖြစ်အပျက်ကိုပုံဖော်ပြောပြပါတယ်။ Kavanaugh ကသူ့ရဲ့လေအင်ကာနဲ့သူ့မရဲ့မျက်နှာကိုကတ်လာတာကြောင့်တွန်းထုတ်လိုက်တာမှာဆန္ဒမပါဘဲကိုင်မိသွားတယ်လို့ Deborah Ramirez ကပြောဆိုခဲ့တာပါ။ဒီသတင်းအပေါ်ရှုတ်ချတဲ့ကြေညာချက်တစ်စောင်ကိုအမေရိကန်သမ္မတအင်ပြူရောပြောခွင့်ရကာရီကူပက်ကထုတ်ပြန်ခဲ့ပါတယ်35နှစ်ကြာခဲ့ပြီဖြစ်တဲ့အတိမပြုတ်နိုင်တဲ့ဒီဆွဆွဲချက်ဟာဆိုရင်လူကောင်းတယောက်ကိုဖျက်ဆီးပစ်လိုက်ဖို့ကြံစည်တဲ့ဒီမိုကရက်တီရဲ့မဟုတ်မမှန်ပူပေါင်းလှုပ်ကြံမှုကြီးဖြစ်တယ်လို့အင်ပြူရောပြောခွင့်ရကပြောတာပါသမ္မတအင်ပြူရောအနေနဲ့တော့တရားသူကြီးကက်ဗနော့ကိုခိုင်ခိုင်မာမာထောက်ခံထားဆဲဖြစ်တယ်လို့ကြေညာချက်မှာပြောဆိုပါတယ်ရာမီရက်စ်ရဲ့ဆွဆွဲချက်ကိုကက်ဗနော့ကလည်းညှင်းပါတယ်ဒီဆွဆွဲချက်ကအခြေအမြစ်မရှိတဲ့သဘုတ်လေးလွင့်ပြောဆိုချက်အဖြစ်အင်ပြူရောကထုတ်တဲ့ကြေညာချက်ထဲမှာကက်ဗနော့ကပြောဆိုထားပါတယ်ရှင်
။အာဖဂန်နစ္စတန်နိုင်ငံတောင်ပိုင်းဇဘူးပြည်နယ်ကအကျဉ်းစခန်းခုမှာတာလီဘန်အကျဉ်းသားတဦးလက်ချက်နဲ့ရဲတပ်ဖွဲ့ဝင်အနည်းဆုံး10ဦးသေဆုံးခဲ့ပြီးတော့သေဆုံးသူတွေထဲမှာအကြီးတန်းတောင်ဝန်ရှိသူ3ဦးပါဝင်ကြောင်းတောင်ဝန်ရှိသူတွေကဒီနေ့တင်လာနေမှာ TV ပြောဆိုလိုက်ပါတယ်။တာလီဘန်အကျဉ်းသားကအစောင့်တပ်ဖွဲ့ဝင်တဦးထံကနေတိုက်ခိုက်ရေး3ရိုင်ဖယ်တနက်ကိုတိတ်တဆိတ်ရယူပြီးတော့တိုက်ခိုက်ခဲ့တာဖြစ်ပါတယ်။ရှာအီဆာဖာခရိုင်အကျဉ်းတော်မှာလုံခြုံရေးအဆောင်တပ်ဖွဲ့ဝင်တွေမနေ့တနင်္ဂနွေနေ့နောက်ပိုင်းမှာဝက်ပြူနေချိန်တိုက်ခိုက်မှုဖြစ်ခဲ့တာလို့ရဲတပ်ဖွဲ့ဝင်တို့က VOA ကိုပြောပါတယ်လမ်းနမဲ့တပ်ဖွဲ့ဝင်တွေကိုတာလီဘန်အကျဉ်းသားကတနက်နဲ့ပစ်ခတ်ခဲ့တာလို့လည်းဂူလမ်ဂျီလာနီကပြောပါတယ်အာဖဂန်လုံခြုံရေးတပ်ဖွဲ့တွေကလက်နက်ကင်အကျဉ်းသားကိုခက်မြမြတ်တုံ့ပြန်တိုက်ခိုက်ခဲ့ပြီးဒီနေ့တင်လာနေ့မနက်ခင်းအထိအပြန်အလှန်ပစ်ခတ်ခဲ့ကြတယ်လို့အမီမဖော်လို့တဲ့အကျဉ်းထောင်လုံခြုံရေးအဆောင်တို့က VOA ကိုပြောပါတယ်ကြာဆုံးတပ်ဖွဲ့ဝင်တွေထံကလက်နက်တွေကိုတာလီဘန်အကျဉ်းသားကရယူထားတာကြောင့်အကျဉ်းထောင်အဆောင်တွေစီးနှင်းတိုက်ခိုက်မှုမှာအဟန္တာဖြစ်ရတာလို့တာဝန်ရှိသူတွေကယူဆထားပါတယ်တိုက်ခိုက်သူအကျဉ်းသားရဲ့အခြေအနေကတော့အခုချိန်ထိမသိရသေးပါဘူးခင်ဗျာ
ဒီကနေ့တင်းနှင်းလာနေမှာထောင်ကလွတ်လာတဲ့ရုရှားတိုက်ခံခေါင်းဆောင်အလက်စီနေဗနီကိုချက်ချင်းပြန်ပြီးဖမ်းလိုက်ပါတယ်ခွင့်ပြုချက်မရှိဘဲဆန္ဒပြမှုနဲ့ထောင်နဲ့ရက်30ကြာခံခဲ့ရပြီးတဲ့နောက်အခုလိုပြန်ပြီးဖမ်းတာပါ အတိုက်ခံကောင်းဆောင်နေဗနီကဆန္ဒပြပွဲတွေစီစဉ်မှုနဲ့ဒီနေ့ပိုင်းတွေအတွင်းအခြေငြိမ်ထောက်ချခံခဲ့ရပါတယ်။ထောင်နိုင်တွေကတော့သတင်းပတ်နဲ့ချီချမျက်မှားတယ်။ရုရှားနိုင်ငံမှာအငိမ့်စားခံစားခွင့်အသက်ကန့်သက်ချက်အဖြစ်အမျိုးသမီးတွေကိုအသက်60အမျိုးသားတွေကို65နှစ်အထိတိုးမြင့်တာအပါအဝင်အစိုးရထောက်ခံထားတဲ့အငိမ့်စားခံစားခွင့်ပြုပြင်ပြောင်းလဲရေးအစီအစဉ်အပေါ်မကြာခင်တုန်းကနိုင်ငံတော်ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပြီးတဲ့နောက်ဒီကနေ့တနင်္လာနေ့မှာအတိုက်ခံခေါင်းဆောင်ကိုဖမ်းဆီးတာပါအငိမ့်စားခံစားခွင့်ပြုပြင်ပြောင်းလဲမှုအပေါ်နိုင်ငံတော်ဆန္ဒပြပွဲတွေအတွင်းလူပေါင်းရာနဲ့ချီပြီးအဖမ်းခံခဲ့ရပါတယ်ရှင
်မော်ဒိုက်နိုင်ငံမှာတနင်္လာနေ့ကကျင်းပတဲ့သမ္မတရွေးကောက်ပွဲမှာသူရှုံးနေတယ်လို့မော်ဒိုက်သမ္မတကဝန်ခံလိုက်ပါတယ်သမ္မတအဗ်ဒူလာယာမင်းကသူရှုံးနေတယ်ဆိုတာကိုလက်ခံခဲ့ပြီးအတိုက်ခံခေါင်းဆောင်အီဘရာဟင်မိုဟာမက်ဆိုလီကိုအနာလွဲပြောင်းရေးကိစ္စအဆင်ပြေချောမွေ့အောင်လုပ်ပေးသွားမှာဖြစ်တယ်လို့လည်းရုပ်သံကနေဒီကနေ့မှပြောကြခဲ့ပါတယ်။သမ္မတကသူရှုံးနေကြောင်မချင်ညာခင်နိုင်ပိုင်းလို့ဒီကနေ့မနက်အစောပိုင်းမှာတော့အတိုက်ခံကောင်းဆောင်ဆိုလဲကလည်းရွေးကောက်ပွဲမှာသူအနိုင်ရတယ်ဆိုတာကိုချင်ညာခဲ့ပါတယ်။အခုလိုမမျှော်လင့်မဲ့အနိုင်ရသွားတဲ့အတွက်အတိုက်ခံဘက်ကထောက်ခံသူတွေဟာလမ်းဒီပေါ်မှာထွက်ပြီးတော့အောင်ပွဲခံခဲ့ကြပါတယ်။ဒီအချိန်ဟာပြောစရာအခိုက်အတန့်မျှော်လင့်ချက်တွေရှိတဲ့အခိုက်အတန့်ဖြစ်တယ်လို့ဆိုလဲကပြောပါတယ်။ရွေးကောက်ပွဲကော်မရှင်ရဲ့အတိမပြုနိုင်သေးတဲ့ယာယီမဲရလဒီမှာတော့ဆိုလဲကမဲရီအတွက် 58.300 ဂိုင်းလို့ရခဲ့လို့ဆိုပါတယ်တည်ဝင်မဲရလတ်တွေကိုတော့ဒီလကုံပြီးမှသာထုတ်ပြန်သွားပါရှိပါတယ်သမ္မတယမီဟာမော်ဒိုက်နိုင်ငံမှာကျင့်သုံးနေတဲ့ဒီမိုကရေစီလွတ်လပ်ခွင့်အများပြားကိုပြန်ပြီးတော့ရုပ်သိမ်းလာနေတာကြောင့်တနင်္ဂနွေနေ့ကကျင်းပတဲ့ဒီရွေးကောက်ပွဲကိုတော့မော်ဒိုက်နိုင်ငံမှာဒီမိုကရေစီစနစ်ဆက်လက်ရှင်သန်မတန်ဆိုတာကိုဆန်းစစ်တဲ့ဆန္ဒခံယူပွဲအဖြစ်နဲ့အများကရှုမြင်ထားကြတာဖြစ်ပါတယ်ခင်ဗျာ
ကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညာလိုင်းဒိုမီတာ25 kHz 1783ညာလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေမြန်မာပိုင်းအစီအစဉ်ရဲ့တင်းလာနေညာပိုင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ပြည်ပနိုင်ငံတွေအဖွဲ့အစည်းတွေအနေနဲ့မြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုဝင်ရောက်ဆွတ်ဖက်ခွင့်မရှိဘူးလို့တမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမြောင်လှိုင်ကပြောဆိုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးရသူတွေကိုလည်းစီးစစ်လက်ခံမယ်လို့ဗိုလ်ချုပ်မှုကြီးမြောင်လှိုင်ကမနေ့တနင်္ဂနွေနေ့လာရှိုးတက်နယ်ကစစ်တပ်မိသားစုတွေကိုပြောကြားတဲ့မိန့်ခွန်းမှာထည့်သွင်းပြောဆိုသွားတာပါ။ရိုဟင်ဂျာတွေအပေါ်လူမျိုးတုံးတပ်ဖြတ်မှုနဲ့တမတော်ကာကွယ်ရေးဦးစီးချုပ်အပါအဝင်စစ်တပ်အကြီးအကဲတာဝန်ရှိသူတချို့ကိုတရားရုံးတင်ဖို့ကုလသမဂ္ဂရဲ့မြန်မာဆိုင်ရာအချက်လက်ရှာဖွဲ့ကတောင်းဆိုလိုက်ပြီးတဲ့နောက်သတင်းတစ်ပတ်လောက်အကြာမှာတမတော်ကာကွယ်ရေးဦးစီးချုပ်ရဲ့မင်ကွန်းထွက်ပေါ်လာတာပါမြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့အင်အားအလွန်အကျွံသုံးနေမြေရှင်းလင်းခဲ့တာကြောင့်ရိုဟင်ဂျာတိမ့်နယ်ချီပြီးဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးရတာလို့ကုလသမဂ္ဂစုံစမ်းရေးမှုတွေကကောက်ချက်ချထားပါတယ်မနေ့ကမင်ကွန်းအတွင်မှာတော့တမတော်ကာကွယ်ရေးဦးစီးချုပ်ကထွက်ပြေးရသူတွေကိုဘင်္ဂလီတွေလို့သုံးနှုံပြီးဒီလူတွေကိုစီးစစ်လက်ခံမဲ့အကြောင်းဒါပေမဲ့1982ခုနှစ်နိုင်ငံသားဖြစ်မှုဥပဒေနဲ့အညီဆောင်ရွက်မှလို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ကပြောပါတယ်ပြည်ရင်းရေးကိုဝင်ရောက်ဆွတ်ဖက်တာကြောင့်ပုံကိုယ်တွေချအဖွဲ့အစည်းတွေချအထင်မြင်လွဲမှားစေတယ်လို့လည်းပြောဆိုလိုက်ပါတယ်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံဖြစ်တဲ့မြန်မာနိုင်ငံအနေနဲ့နိုင်ငံနဲ့ကိုက်ညီတဲ့ကုလသမဂ္ဂသဘောတူညီချက်တွေကိုလိုက်နာနေတယ်လို့လည်းပြောဆိုသွားပါတယ်ရှင်
မြောက်ကိုရီးယားနိုင်ငံမှာပြီးခဲ့တဲ့သတင်းပတ်အတွင်းက၃ရက်ကြာပြုလုပ်ခဲ့တဲ့နိုင်ငံခေါင်းဆောင်တွေရဲ့ထိပ်သီးဆွေးနွေးပွဲဟာအောင်မြင်မှုရှိတယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကပြောကြားလိုက်ပါတယ်။ဒီဆွေးနွေးပွဲအတွင်းမှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဆီကကိုရီးယားနိုင်ငံကြားစီမံကိန်းအမျိုးမျိုးလုပ်သွားဖို့နဲ့နျူကလ িয়ার ဖြတ်သိမ်းရေးဆွေးနွေးပွဲတွေကိုပြန်လည်စတင်ဖို့သဘောတူညီမှုတွေရခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းဒီဆွေးနွေးပွဲအတွင်းမှာမြောက်ကိုရီးယားနိုင်ငံရဲ့လူခွင့်ချိုးဖောက်မှုတွေကိုတော့ထပ်သွင်းဆွေးနွေးခြင်းမရှိခဲ့ပါဘူး။2014ခုနှစ်ကကုလသမဂ္ဂလူခွင့်ကော်မရှင်ရုံးရဲ့စုံစမ်းစစ်ဆေးရေးအစီရင်ခံစာမှာတော့မြောက်ကိုရီးယားနိုင်ငံမှာလူခွင့်ချိုးဖောက်မှုတွေကိုစနစ်တကျကျယ်ကျယ်ပြန့်ပြန့်နဲ့အလွန်အကျွံချိုးဖောက်နေပြီးကိစ္စတော်များများကလူသားမျိုးနွယ်တွေပေါ်မှာကျူးလွန်နေတဲ့ရာဇဝမှုမြောက်တယ်ဆိုပြီးတော့ဖော်ပြထားပါတယ်။သမ္မတမွန်ဂျေအင်းအနေနဲ့ကိုရီးယားနိုင်ငံသားတတိယကြိမ်ဆွေးနွေးမှုကနေဖြစ်ပေါ်လာတဲ့ရလဒ်ကိုတော့ကုလသမဂ္ဂအထွေထွေညီလာခံမှာတင်ပြပြီးတော့ကိုရီးယားကျွန်းဆွယ်မှာငြိမ်းချမ်းရေးနဲ့တာယာဝါပြောမှုရှိစေမယ့်အမြင်သစ်တွေကိုတည်ဆောက်နိုင်ဖို့နိုင်ငံကအတိုင်းဝိုင်းနဲ့အတူအနီးကပ်လှုပ်ဆောင်မှုစီစဉ်နေတယ်ဆိုပြီးတောင်ကိုရီးယားသမ္မတရုံးရဲ့ကြေညာချက်မှာပြောထားပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံကြားသွင်းကုန်ခွန်အပြန်အလှန်စီးကျပ်မှုတွေတဲကအခုနောက်ဆုံးတစ်ကြော့စီးကျပ်မှုတွေကတော့ဒီကနေ့တနင်္လာနေ့မှာစတင်အသက်ဝင်ပါတယ်။ဝါရှင်တန်မြို့တော်စံတော်ချိန်နဲ့ဒီကနေ့မနေ့12နာရီတမိနစ်မှာစတင်အကျုံးဝင်တာပါ။ဒ ေါ်လာ200ဘီလီယံတန်ဖိုးရှိတဲ့တရုတ်ကုန်ပစ္စည်းတွေအပေါ်အမေရိကန်ကနောက်ထပ်အခွန်တွန်းမြှင့်စီးချက်တာဖြစ်တယ်လို့ဒီအတွက်တရုတ်ကလည်းဒေါ်လာဘီလီယံ60တန်ဖိုးရှိတဲ့အမေရိကန်ကုန်ပစ္စည်းတွေအပေါ်အခွန်ပြန်စီးချက်ပြီးတုံ့ပြန်လိုက်ပါတယ်။လျှက်စစ်ထုတ်ကုန်အစားအစာနဲ့အိမ်သုံးပစ္စည်းတွေအပါအဝင်ထောင်နဲ့ချီတဲ့တရုတ်နိုင်ငံထုတ်ပစ္စည်းတွေအပေါ်အမေရိကန်ကအခွန်စီးမြင့်နဲ့ချမှတ်တာပါ။အခုစီးချက်မှုအရကုန်ပစ္စည်းတန်ဖိုးရဲ့ဆယ်ရာဂိုင်နှုန်းနဲ့စတင်သတ်မှတ်စီးချက်တာဖြစ်ပြီး၈နှစ်2019ခုနှစ်ဇန်နဝါရီလ၁ရက်နေ့ကျရင်တော့25ရာဂိုင်နှုန်းအထိစီးတိုးမြင့်စီးချက်သွားမှာဖြစ်ပါတယ်။
အမေရိကန်ပြည်ထောင်စုညယောက်မြို့မှာကုလသမဂ္ဂထွေထွေညီလာခံအဆင့်မြင့်ရာရှိကြီးများအဆင့်စီဝေးပွဲဒီကနေ့တနင်္လာနေ့မှာစတင်လာမှာတော့ကမ္ဘာမွေးဆွေးပြဿနာကိုကမ္ဘာတစ်လောတိုက်ဖြတ်ရေးနဲ့ပတ်သက်ပြီးတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောဆိုခဲ့ပါတယ်။ကမ္ဘာတစ်လောမှာလွန်ခဲ့တဲ့15နှစ်အတွင်းမွေးဆွေးနဲ့ဆက်နွယ်တည်ဆုံရမှုက60ရာခိုင်နှုန်းတိုးလာခဲ့တယ်လို့သမ္မတထရမ့်ကထောက်ပြပါတယ်။ဒီစီဝေးကိုတော့အမေရိကန်သမ္မတနဲ့အတူကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟေးလီနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုမြို့သားလုံခြုံရေးအကြံပေးဂျွန်ဘောလ်တန်တို့လည်းအတူတက်ရောက်ပါတယ်။2018ခုနှစ်ကမ္ဘာမွေးဆွေးဆိုင်ရာအစဉ်ခံစားအရကိုခင်းနဲ့ဘိန်းထုတ်လုပ်မှုစံချိန်တင်မြင့်လာတယ်လို့သမ္မတထရမ့်ကပြောဆိုပြီးကမ္ဘာတစ်လောမွေးဆွေးရောင်းချမှုသုံးစွဲမှုနှစ်ခုလုံးကိုရှော့ချဖို့လိုအပ်နေပြီလို့မှတ်ချက်ပြီးပြောဆိုခဲ့ပါတယ်။ပြီးခဲ့တဲ့လတုန်းကအမေရိကန်သမ္မတအင်မီတော်ကချိန်ညာခဲ့တဲ့ကမ္ဘာတဝန်အရေးယူဆောင်ရွက်မှုဆိုင်ရာချိန်ညာချက်မှာတော့သုံးစွဲမှုရှော့ချထုတ်လုပ်ချော့ချပြီးထုတ်လုပ်ရောင်းချမှုကိုဖျက်တော့ကုသရေးပိုင်းမှာတိုးချဲ့ပြီးတော့နိုင်ငံတကာပူးပေါင်းဆောင်ရွက်မှုကိုခိုင်မာအောင်လုပ်ဖို့ကဏ္ဍ၄ခုကိုထည့်သွင်းထားပါတယ်ခင်ဗျာ
။တနင်္လာနေ့ညပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိငင်ထိုင်းနဲ့ကိုရန်နိုင်တို့ပြောပြပေးခဲ့တာပါ။အခုရင်ဆုံးမြန်မာနိုင်ငံဆိုင်ရာထိတ်တန့်ရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်။2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေဟာနိုင်ငံတွင်းကတိုင်းသားကိုယ်စားလှယ်တွေနဲ့နိုင်ငံရေးပါတီတွေပါဝင်ပြီးအလွှာပေါင်းစုံညှိနှိုင်းရေးဆွဲခဲ့တဲ့ဘယ်သူဖိအားနဲ့ချင်းချောက်မှုမှမပါဝင်ပဲနိုင်ငံကျိုးစည်းဝါအတွက်ရေးဆွဲခဲ့တဲ့ဖွဲ့စည်းပုံဖြစ်တဲ့အကြောင်းမြန်မာစစ်တပ်အကာအကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောကြားလိုက်ပါတယ်။2008ဖွဲ့စည်းပုံပြင်ဆင်ရေးလိုအပ်တဲ့အကြောင်းပြည်တွင်းမှာပြောဆိုမှုတွေရှိနေတယ်လို့နိုင်ငံရေးမှာတက်မတော်ရဲ့ပါဝင်မှုကိုအဆုံးသတ်ဖို့နိုင်ငံတကာမှာတောင်းဆိုမှုတွေရှိနေတဲ့အချိန်မှာအခုလိုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့တုံ့ပြန်ပြောဆိုချက်ထွက်လာတာပါ။မြန်မာနိုင်ငံရေးသုံးသပ်သူတွေကတော့လာမယ့်နှစ်ပိုင်းအတွင်းမြန်မာနိုင်ငံရေးဟာတင်းမာမှုတွေပိုပြီးများလာနိုင်တယ်လို့သုံးသပ်ပါတယ်။ကိုသိန်းထိုင်ဦးစူးစီးတင်ပြထားပါတယ်။
လာရှိုတက်နဲ့ရာရှိစစ်တီမိသားစုတွေနဲ့ဒီကနေ့မနေ့ပိုင်းတွေ့ဆုံတဲ့ခန်းနာမှာဗိုလ်ချုပ်မှုရေးမင်းအောင်လှိုင်ကနိုင်ငံရဲ့ဂျိုးစီဘောတိုင်းသားတွေရဲ့ဂျိုးစီဘောကိုကာကွယ်ပေးတာကတရားတော်စစ်ကိုဆင်နွှဲတာလို့ပြောဆိုရင်း2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်တဲ့သူ့ရဲ့ယက်တီချက်ထည့်သွင်းပြောဆိုသွားတာကိုမြောက်ဝတီသတင်းစာကရေးပါတယ်ဒီအခြေခံဥပဒေဟာနိုင်ငံသားတူးချင်းစီရဲ့အခွင့်အရေးတိုင်းသားအားလုံးရဲ့မူလရပိုင်ခွင့်တွေအပေါ်ခွဲခြားမှုမရှိတန်းတူအာမခံချက်ပေးထားတယ်လို့သူကဆိုပါတယ်2008ဖွဲ့စည်းပုံအခြေခံဥပဒေကိုတဆင့်ပြီးတဆင့်ပြင်ဆင်နိုင်မှာပဲမြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးကိုအာမခံနိုင်မယ်လို့မြန်မာအစိုးရဘက်ကပြောဆိုချိန်မှာမြန်မာတပ်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့သဘောထားထွက်ပေါ်လာတာဖြစ်ပါတယ်။သတင်းစာဆရာတဦးဖြစ်တဲ့ဦးတီဟာစောကတော့လက်ရှိနိုင်ငံရေးအခြေအနေပေါ်မှာအခုလိုသုံးသပ်ပါတယ
်။တက်ကရည်တည်ချက်တို့ NLD ရည်တည်ချက်တို့တို့ရတယ်နှစ်ဖက်လုံးရတယ်သူပြောင်းတဲ့ပုံစံမပေါ်ပါဘူး။အရင်ကတော့ပြောင်းအခုလည်းပြောင်းနည်းနည်းလေးပုံပြီးတော့အဲ့ဒါကိုပေါ်ပေါ်ဆင်းဆင်းပြောလာကြတာပဲရှိရလို့ရတယ်။တကယ်တမ်းပြောရင်ဖြစ်နေတဲ့အပြောင်းလဲကတော့မြန်မာပြည်က2020ရွေးကောက်ပွဲအတွက်ပြင်ရဆင်ရပြီးတော့တက်ကလည်းငါတို့ DC ကနေပြီးတော့ထက်ပြီးတော့နောက်ကမစွန့်နိုင်တော့ဘူးဆိုပြီးတော့ပြောင်းပြောတာပေါ့နော်။အဲ့ဒီပုံစံတော့ NLD ကလည်းသူ့အတူတိုးစရာရှိတာတိုးမှာပဲ။ဆိုတော့20မတိုင်ခင်အဲ2 years ပေါ့နော်ဒီကြီးကြရာနည်းနည်းနည်းနည်းလောက်ကလာကတော့တော်တော်လေးနိုင်ငံရေးရရှုပ်ထွေးမှုတွေဖြစ်မယ်လို့ထင်တယ်။
ပြည်တွင်းခြေစိုက်သတင်းသုံးသပ်သူတို့ဖြစ်တဲ့ကိုတီဟသွေးကတော့2008ဖွဲ့စည်းပုံပြင်ဆင်ရေးသဘောကွဲလွဲချက်တွေကတိုင်းပြည်ရှေ့လာလာအတွက်ကောင်းတဲ့လာလာတွေမဟုတ်ဘူးလို့မြင်ပါတယ
်90ရွေးကောက်ပွဲနဲ့ဒီ2008အခြေခံဥပဒေနဲ့ဟာအားပြိုင်နေတဲ့အချိန်မှာဒီ2008အခြေခံဥပဒေကကျွန်တော်တို့ဒီအတိုက်ခံတဲ့ကျွန်တော်တို့ဒီပြည်ရဲ့ကြောင်းလေးရေးလမ်းကြောင်းကိုစလို့ရတယ်ပေါ့နော်စုံလို့ရတယ်ပုံပတ်တစ်ခုလိုမျိုးခင်းချင်းပြီးတော့တကယ်တမ်းကျတော့ဥသိမ်းဆိုင်ဟာသူကမရဖြစ်လာတဲ့ချိန်မှာဒီအခြေခံဥပဒေကိုပြင်ချင်တဲ့လူတွေလည်းဝင်ပြီးပြင်လို့ရပါတယ်ဆိုတော့စကားတစ်ခေါက်နဲ့ဒီဇက်လန်ကစခဲ့တာပေါ့နော်။ပြောမယ်ဆိုရင်2008အခြေခံဥပဒေကလည်းဒီအပြောင်းလဲမှာအရေးပါသလိုဥသိမ်းဆိုင်လို့ဖွင့်ပေးခဲ့တဲ့ဒီပြင်ချင်ပြင်လို့ရတယ်ဆိုတဲ့စကားကလည်းနိုင်ငံရေးဂရိကုဝတ်ဆန်ဆန်နဲ့ပေါ့နော်။ဟိုကျွန်တော်တို့အတိုက်ခံတွေပါဝင်လို့ရအောင်ဒီဖိတ်ခေါ်မှုကလည်းအရေးပါတယ်။အဲ့ဒီကကျွန်တော်တို့ဟိုခေါင်းနဲ့ပန်းလို့ပဲကြာခွဲလို့မရဘူး။ တို့ကအဆောက်အအုံပြန်ရောက်သွားတာပေါ့နော်ဆိုတော့အကယ်မဲ့များဒီလိုမျိုးဆက်ပြီးဖြစ်နေမယ်ဆိုလို့ရှိရင်တော့ဒီဥဒိစိတ်ခေရှေ့ဘက်ကပြင်းမာမှုမျိုးကိုကျွန်တော်တို့ပြန်ရောက်သွားလိမ့်မယ်အဲငကိုတဲ့အတိုင်းပြည်ကပြည်ပ pressure တွေလည်းရှိတယ်ပြည်ထဲမှာလည်းအဲဆွေတွေမပြေလည်မှုတွေအကျက်တဲတွေရှိနေတဲ့အချိန်မှာဒီလိုနိုင်ငံရေးနောက်ထပ်အကျက်တဲဖြစ်လာဖို့2020အလွန်မှာပိုကောင်းတဲ့ဟာမဟုတ်ပဲပိုကျက်တဲဟာကိုလမ်းမြင်ရတဲ့အသက်ရှူကျက်စေတယ်တိုင်းပြည်အတွက်လည်းမကောင်းတဲ့လာလာတွေမြင်နေရပါတယ်ဗျ
သတင်းစာပညာလေးလာခြံပြုစုဒူးဖြစ်ပြီးမြန်မာ journalist ကွန်ရဲ့ MJN အတွင်းမှုနှစ်ကိုဇော်ထိုက်ကတော့2008ဖွဲ့စည်းပုံအခြေခံဥပဒေကိစ္စစစ်တပ်နဲ့အစိုးရကြားပြည်လည်နိုင်မဲ့အခြေအနေမမြင်သေးတဲ့အကြောင်းခုလိုပြောပါတယ
်ဒီနေ့တယောက်ကပို့ပြီးတော့ရင်ကြားရှိမှုကိုတွားနေတယ်လို့ပြောပေမဲ့ဘယ်အချက်ကိုသူဟိုပေါ့ဟိုတစ်ဖက်နဲ့တစ်ဖက်ကဘယ်အချက်ကိုတော့သူတို့မထုတ်ပေးနိုင်ဘယ်အချက်ကိုတော့ဒီပေါ့နော်ဒီပူပေါင်းပြီးဆောင်ရွက်နိုင်တယ်စသဖြင့်ဖြစ်ဖြစ်ရှာရှာရှိနေတယ်အမပြောတာလည်းမတွေ့ရဘူးဒီအချိန်မှာဘလို့ပေါ့လေတိတိကျကျလုံနေတယ်ဆိုတာမျိုးလည်းဒီဘက်ကအာဏာရပါတီဘက်ကလုံတာလည်းမတွေ့ရသလိုစစ်တပ်ဘက်ကလည်းဒီပေါ့တိတိကျကျဘာမှရှင်းရှင်းလင်းလင်းမတွေ့ရဘူးဒီလိုမျိုးပဲလာမယ့်နှစ်နှစ်သုံးနှစ်မှလည်းပေါ့လေအဲဆုံး2020လောက်ကြည့်တော့ဒီလိုလိုက်ခဲတဲလေးနဲ့ပဲအချိန်မှထွက်မယ်လို့တော့မသိနေဘူးခင်ဗျာ
2007ဘွယ်ဒီပုံအခြေခံဥပဒေပြင်ဆင်ရေးဟာ NLD ပါတီရဲ့ရည်မှန်းချက်တွေကတခုဖြစ်တဲ့အကြောင်းဩဂုတ်လအတွင်းစင်ကာပူမှာပြောကြားခဲ့တဲ့မူဝါဒရေးရမိန်ကွန်းမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြောဆိုခဲ့ပါတယ်ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေကိုတဆင့်ပြီးတဆင့်ပြင်ဆင်သွားမှာပဲဒီမိုကရေစီအတွင်းကူးပြောင်းရေးကိုအာမခံနိုင်မှာဖြစ်တဲ့အကြောင်းစက်တင်ဘာလ19ရက်နေ့ကပဲပြည်ထောင်စုလွှတ်တော်မှာပြောကြားတဲ့နိုင်ငံတော်အခြေအနေရရရှင်းလင်းတဲ့မိန့်ခွန်းမှာအတိုင်ပင်ခံရုပ်ပြည်ထောင်စုဝန်ကြီးဦးကျော်တင်းစွေကလည်းထားလောင်းပြောဆိုခဲ့ပါတယ်ဒီလိုပြောဆိုချက်တွေထွက်လာပြီးဗိုလ်ချုပ်မှုကြီးမေအောင်လှိုင်ရဲ့2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်တဲ့သဘောထားတုံ့ပြန်ချက်ထွက်ပေါ်လာခဲ့တာပါခင်ဗျာ
ကိုသိန်းထိုင်ဦးစူးစီးတင်ပြပေးထားတာပါတစ်ဆက်ထဲမှာပဲတင်ပြခြင်းနဲ့သတင်းလွှမ်းမှာတော့မြန်မာနိုင်ငံရဲ့ပြည်တွင်းရေးနဲ့အချုပ်ချံအာဏာကိုဆွတ်ဖက်တဲ့အခြေအနေပေါ်လက်ခံမှာမဟုတ်ဘူးလို့စစ်တပ်ပိုင်မြောက်ပြည်သတင်းစာမှာဖော်ပြတဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်မင်းကုန်းထဲမှာပါရှိပါတယ်ဒီပေါ်မြန်မာအရေးလေးလာသူတဦးနဲ့တုံးသက်မေးမြန်းထားတာကိုကိုသားညွန်ဦးကပြောပြပေးပါမယ်
မြန်မာတပ်မတော်ကနိုင်ငံရေးကနေဖယ်ထုတ်ပြီးတော့ရပ်ဖက်အုပ်ချုပ်ရေးအောက်မှာထားဖို့ကုလသမဂ္ဂစုံစမ်းရေးအစဉ်ကစားဒီပြီးခဲ့တဲ့အပတ်ကပေါ်ထွက်ခဲ့တာကြောင့်မလို့ဒါဟာကုလသမဂ္ဂကိုတုံ့ပြန်ပြောဆိုတဲ့သဘောလည်းတည်အောင်နေပါတယ်မြန်မာနိုင်ငံအနောက်ဘက်ချမ်းမှာရွန်ဂျာမွတ်စလင်တွေကိုအစုပြုံလိုက်ဖယ်ရှားမှုနဲ့ပတ်သက်ပြီးတော့မြန်မာစစ်တပ်တာဝန်ရှိသူတွေကို ICC နိုင်ငံတကာပြစ်မှုဆိုင်ရာတရားရုံးတင်ဖို့လဲကုလသမဂ္ဂဘက်မှကြိုးပမ်းနေတာတွေရှိပါတယ်မြန်မာနိုင်ငံဟာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံဖြစ်ပေမဲ့လို့နိုင်ငံတကာနိုင်ငံချင်းရဲ့စံတန်မိုးတွေမတူတဲ့အပေါ်မှာဘယ်နိုင်ငံဘယ်အဖွဲ့အစည်းကမှဝင်ရောက်ဆွတ်ဖက်ခွင့်မရှိဘူးလို့တပ်မတော်ကာကွယ်ဦးစီးချုပ်ကပြောခဲ့တာပါမြန်မာပြည်လေးလာသူတူဖြစ်တဲ့ဒေါက်တာခင်ဇော်ဝင်းကတော့စစ်ကောင်းဆောင်တွေအစင်ဆက်ဒီလိုမျိုးရက်တီပြောဆိုနေတာတွေကိုရက်တင်ပြီးတော့နိုင်ငံတကာနဲ့ပူးပေါင်းအဖြေရှာတဲ့လို့မြင်ပါတယ
်ကုသမဂ္ဂအဖွဲ့ကြီးအဖွဲ့ဝင်နိုင်ငံတူဖြစ်နေတယ်အဲ့ဒီရဲ့စံနှုန်းတွေကိုလည်းကပြောမဆိုရှင်လေးလေးရှုလို့မရဘူးကတခုခုကျူးလွန်ပြီးကမှဟာငါတို့ညာပြည်ရင်းရေးပဲကုသမဂ္ဂစပတ်တော့မရှိဆိုတာကတော့သိတဘာမှမကြဘူးနော်ဒီဖွဲ့ကြီးကိုဝင်ထားမယ်ဆိုရင်ဒီဖွဲ့ကြီးရဲ့စံနှုန်းတွေနဲ့နေရအောင်ပါပဲနော်ပြောမယ်အရင်ကဖြစ်ကြနေတဲ့အခုကပုံပုံသူ့တွေတို့ယူဆထားတယ်နော်ယူဆကိုဟာငါတို့ပြည်ရင်းရေးပဲဆိုတော့ပြောတာကတော့လုံးဝကိုတဘာမှမကြပါဘူးခင်ဗျာ
ဟုတ်ကဲ့ပြောပြပါမယ်။တစ်ချက်ကသူပြောတာကကုလသမဂ္ဂဖွဲ့ဝင်နိုင်ငံဖြစ်တဲ့တကြောင်မလို့ကုလသမဂ္ဂဘောတူညီချက်တွေကိုသူတို့အနေနဲ့လိုက်နာဆောင်ရတယ်။ဒါပေမဲ့လည်းနိုင်ငံတကာနိုင်ငံနဲ့တနိုင်ငံဆန်လုံးဆန်ထားတွေမတူဘူးပေါ့နော်။ဒီမတူတဲ့အခြေအနေပေါ်မှာဝင်ပြီးပြောဆိုရဆိုရင်တော့ဒါပြည်ရင်းဆွတ်ဖက်တယ်ဆိုတဲ့သဘောမျိုးပြောပါရခင်ဗျာ။အဲ့တော့သူကတော့နိုင်ငံတကာရဲ့ဆန်လုံးဆန်ထားနဲ့တိုင်းပြီးတော့ပြောပါရခင်ဗျာ
။ကဲဒီနေ့ဆိုလို့ရှိရင်သူခွေချင်းရစတဲ့ရဲ့အနှစ်80နဲ့ပြည့်တယ်လေနော်။ဒီဟာကြီးကလည်းပြောမယ်ဆိုအရင်ကစင်ကာပူကနိုင်ငံလေးတွေကလည်းပြောနေကြတာပါပဲ။အာရှဆန်လုံးလို့ပါလို့ပေါ့။ကိုယ်နိုင်ငံရဲ့ပြည်ရင်းရေးပေါ်လေလားချုပ်ချာအာဏာပိုင်ရေးပါရေးပေါ့သို့တော့ဥပမာသာကြီးကြတဲ့အနှစ်80 George ကဖက်ခဲ့ကြရကိုနိုင်ငံတိုင်းဟာကိုစက်မှတ်ထားတဲ့စံနှုန်းတစ်ခုကိုတော့လိုက်နာရမယ်ဆိုတော့သူ့အနေသဘောပြင်ကြီးထားတာပဲနော်အခုကျမှဟာငါတို့ကတစ်မျိုးသူ့ကတစ်မျိုးဆိုလို့ရှိရင်တော့မရဘူးတော့နော်ဒီအခုလို့ရှောင်ဆက်လို့မရဘူးကုလမဂ္ဂကနိုင်ငံပေါင်း200ကျော်ရှိနေပြီ။မနေ့ကတက်ခါဆိုလို့ရှိရင်ချွေးနေတယ်လာတော့မယ်။အဲ့ခါကျတော့ရင်ဆိုင်အောင်လေနော်။အဲ့ခါကျမှကျွန်တော်ကတစ်မျိုးတစ်ကမ္ဘာလုံးကတစ်မျိုးဆိုတာတော့ပြောလို့မရဘူး။
တိုင်းနဲ့ချီတဲ့ရွန်ဂျာဒုက္ခသည်တွေပြန်လဲစီစစ်လက်ခံရေးအတွက်မြန်မာအစိုးရအနေနဲ့သဘောတူထားပြီးဖြစ်ပါတယ်။ဒီအထက်မှာတော့ဒီလူတွေကိုနိုင်ငံသားဖြစ်စီစစ်လက်ခံဖို့ဆိုတာလည်းပါပါတယ်။ ကိုဗီယန်နန်ကော်မရှင်ဆိုပြီးတော့လူတွေသိကြတဲ့ရခိုင်မြောက်ပိုင်းပြည်ပခကြံပြီးကော်မရှင်ရဲ့စင်ကာတာထဲမှာတော့ဒီလူတွေကိုနိုင်ငံသားဖြစ်စည်းစစ်လက်ခံဖို့1982နိုင်ငံသားဥပဒေကိုပြန်လည်စည်းစစ်ပြင်ဆင်ဖို့ဆိုပြီးတော့တိုက်တွန်းထားပါတယ်။ဒီအကြံပေးအစင်ကစားကိုအစိုးရဘက်ကလည်းအကောင့်ထဲပေါ်မယ်လို့နိုင်ငံတကာကိုကတိပြုထားတာပါ။ဒါပေမဲ့လည်းဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ဒီမေခွန်းထဲမှာတော့နိုင်ငံသားစည်းစစ်မှုမှာ1982နိုင်ငံသားဥပဒေအတိုင်းပဲဖြစ်ရမယ်လို့ဆိုထားတာကြောင့်ပြောင်းဝင်လာမဲ့ Ranger တွေဒီနိုင်ငံသားစစ်စီရေးလုပ်ငန်းစဉ်မှာတစုံတရာပြဿနာတွေဖြစ်လာနိုင်တယ်လို့လည်းတုံ့သက်သူတွေကယူဆကြပါတယ်ခင်ဗျာ
။ကိုသားညုံဦးပါရှင်။အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာထိပ်တန်းလောက်ထိပ်တန်းရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်။မြန်မာကျပ်ငွေတန်ဖိုးစက်တိုက်ကျဆင်းနေပြီးပြီးခဲ့တဲ့ရက်ပိုင်းက American ဒေါ်လာကိုငွေလဲနှုန်း1650အထိကျဆင်းသွားတာကနေဒီရက်ပိုင်းမှာတော့ဒေါ်လာကို1540ပြန်ဖြစ်ပြီးမြန်မာငွေတန်ဖိုးအနည်းငယ်ပြန်တက်သွားပါတယ်။ဘဟုဗန်ကဒေါ်လာတသန်းကျော်ထုတ်ရောင်းပြီးငွေကြေးကစားသူတွေကိုအရေးယူမယ်လို့အစိုးရဘက်ကသတိပေးပြီးချိန်မှာမြန်မာငွေငွေတန်ဖိုးအနည်းငယ်ပြန်တက်သွားတာဖြစ်ပါတယ်။ဒီကြောင့် VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ပေးပို့ထားပါတယ်
။ကျောင်းဝေတန်ဖိုးကျဆင်းနေရောင်ဟန်တားဖို့ဘဟုဗန်ကဒေါ်လာတသန်းကျော်ကိုဒီနေ့စက်တင်ဘာ24ရက်မှာထုတ်ရောင်းထားပါတယ်။ကျောင်းဝေတန်ဖိုးကအရင်အရက်ထက်ဆိုင်အနည်းငယ်ပြန်တက်ပြီးဒီနေ့ညနေ4:00ချိန်မှာဒေါ်လာကိုငွေလဲနှုန်း1540ကျပ်ဖြစ်သွားပါတယ်။စီဝိုင်းပညာရှင်ဒေါက်တာအောင်ကိုကိုကတော့ကျန်းဝေပြန်ခိုင်မာလာအောင်လုပ်ဖို့အချိန်တိုင်းတာတစ်ခုယူပြီးအဘက်ဘက်ကလှုပ်ဆောင်ရမှာဖြစ်သလိုတိုက်မီရဲ့အရန်ငွေကြီးအလုံးလောက်မရှိသေးသေးသေးမြန်မာကျန်းဝေတန်ဖိုးကကြာစင်းနေပဲအလားအလာရှိနေရလို့ပြောပါရတယ
်။ပြောလို့ကာလာတူရတော့ဆိုပြောလို့ငွေကြီးသေးသေးစားနေတဲ့ဟာလေးဘာလေးညာလေးကိုဟိုဒါတော့အရေးယူရမယ်နော်။သူ့လူကိုလို့မခွဲကြနဲ့အရေးယူပါ။ဒါအရေးယူမယ်လို့ပြောလိုက်ရင်ဈေးကလည်းနည်းနည်းပြန်ကြီးကျပါတယ်။မြန်မာကျန်းဝေတန်ဖိုးတက်လာပေါ့ဗျာ။ဆိုလိုကြတာ။ဒါကြောင့်ဘာကြောင့်ဆိုရင်ဈေးကစားတဲ့ဆိုတာရှိနေတယ်ဆိုတဲ့သဘောပဲ။နော်ဒါမယ့်အကြမမြင်အောင်ပဲကျွန်တော်တို့ထိမ့်ဖို့လို့လားကျွန်တော်နိုင်ငံရဲ့ဂျီနီမြို့နယ်မှုတွေကြည့်ပဲလာမအတိုင်းပြည်စီဝိုင်းတိုးတက်မယ်ဆိုတဲ့အယူဆနဲ့ဒါလည်းမမှန်ဘူးပေါ့မှန်တယ်နော်ဒါတရုတ်တို့ PNN တို့ဒီလိုပဲလုပ်ခဲ့တာပဲဂျီရင်းဂျီနီမြို့နယ်မှုတွေနဲ့မြန်မြန်ဆန်ဆန်နဲ့များများပြပြလောက်တာကင်တာရှိအောင်လည်းပဲကျိုးနေစနစ်တွေကိုခြေလျော့ပေးရမယ်နော် transaction ပုံမြန်လာတဲ့ကြက်ငွေကိုပုံမသုံးလာပေါ့လားပုံမနော်လက်ပတ်မှုပေါ်အောင်ကောင်းလာပြီဆိုရင်ကြက်ငွေတန်ဖိုးကလည်းအထိုက်အသင့်ခိုင်မာလာမယ်ပေါ့ဗျာနော
်လက်ရှိမြန်မာငွေနဲ့နိုင်ငံเจ้าငွေလဲလှယ်တော့တန်ဖိုးသတ်မှတ်မှုမှာပြင်ပဈေးကွက်နဲ့ဌာနဆိုင်ရာအဖွဲ့အစည်းရဲ့ကြားသတ်မှတ်တဲ့ဈေးကွက်ဆိုပြီးနှစ်ခုရှိနေပါတယ်ငွေလဲနှုန်းတည်ငြိမ်ဖို့ဆိုရင်နိုင်ငံเจ้าငွေရောင်းဝယ်ရေးအဖွဲ့အစည်းတစ်ခုကိုဂျာကန်အဖွဲ့အစည်းအနေနဲ့ဖော်ဆောင်ပေးသင့်တယ်လို့စီးပွားရေးပညာရှင်တချို့ကထောက်ပြပါတယ်ဘိုးဘန်ကဒေါ်လာထုတ်ရောင်းတဲ့နေရာမှာပုဂ္ဂလိကဘဏ်တွေကိုပဲရောင်းချတာဖြစ်လို့ဈေးကွက်ထဲမှာနိုင်ငံเจ้าငွေပုံမှန်တိုင်းပြန်ပြီးလေပတ်စေခြင်းရင်ငွေလဲကောင်တာတွေနဲ့တွင်းကုန်လုပ်ငန်းရှင်တွေကိုလည်းထုတ်ရောင်းပေးသင့်တယ်လို့လုပ်ငန်းရှင်တအုပ်ဖြစ်တဲ့ဒေါက်တာဆိုးထွန်းကပြောပါရယ
်နောက်တစ်ခုကကျွန်တော်နိုင်ငံเจ้าငွေလဲတဲ့နေရာမှာဒါမကူလန်းလို့ဘာလို့လို့မျိုးရှိနေမှာနော် informal market ကြီးရှိတယ်သူကလည်းဘိုးဘန်ကရှိတယ်အဲကျွန်တော်အဲအားလုံးပေါင်းပြီးကျွန်တော်တို့နိုင်ငံငွေလဲလဲရေးစင်တာတခုရောင်းမှာတာပေါ်ဆောင်ပေးမယ်ဆိုရင်အဘိုးဘန်နဲ့ဒီ informal နဲ့ formal market တခုလည်းဖြစ်သွားနိုင်တယ်ပေါ့နော် stock ရေးချင်းစင်တာတော့ရှိသေးတာပေါ့နော်ဒီနိုင်ငံငွေလဲလဲရေးစင်တာတခုပေါ်ပေါ်အောင်ဆောင်ရွက်ပေးဖို့ပေါ့နော်ကျွန်တော်မြင်လာတော့ပြန်ကြမယ်ဆိုတော့ရှိပါဒီလိုဆိုရင်ကျွန်တော်တို့မှန်တာ1600ဟုတ်စီပါမယ်ရွှေစွဲ70ဟောက်လောက်ကြောက်ပါမယ်လက်ရှိကတော့အကောင်းမဲ့ရှိဘူးတို့တစ်ခါကလည်းကျွန်တော်ဘိုးဘန်မြေတားရဲခံတယ်ပေါ့နော်ခုနကတို့ရဲ့ဒီ CBN rate ကိုမတင်ဖို့ပေါ့နော်နောက်ပိုရောင်းမှုကိုဒီနေ့ရတဲ့1.3 million တော့ရောင်းပေးရတယ်ခင်ဗျာတော့ကျွန်တော်တို့သိရတယ်ခင်ဗျာအဲ့တော့ဘာလို့ပြောဒီနေ့ကျွန်တော်အမြင်ကတော့ဒါဈေးပြန်အေးမဲ့သဘောလို့ရှိပါ
ဘိုးဘန်ကသတ်မှတ်တဲ့ဒီနေ့အတွက်ဒေါ်လာဈေးသတ်မှတ်တဲ့နှုန်းနာက1590ကျပ်ပါပြင်ပဈေးကွက်မှာတော့မနက်ပိုင်းမှာ1550ကျပ်ဖြစ်ပြီးဒီညနေမှာတော့1540ကျပ်နဲ့ငွေတန်ဖိုးအနည်းငယ်ပြန်တက်လာတာတွေ့ရပါတယ်ဒီရက်ပိုင်းတွင်ကျပ်ငွေတန်ဖိုးပြန်ပြီးတက်လာနိုင်တယ်လို့လည်းစီးပွားရေးပညာရှင်တချို့ကခန့်မှန်းထားကြပါတယ်ခင်ဗျာ
ကိုယ်စော်ထည့်တဲ့ရင်ပြဖို့ထားတာပါအခုတော့ဝဒေတန်ဆိုင်ရာတင်းလွာတဲ့ပုဂ္ဂိုလ်နားဆင်ရပါမယ်ဝပြည်သွေးစည်းညီညွတ်ရေးပါတီ UWSP ထိန်းချုပ်နယ်မြေအတွင်းမှာဒီရက်ပိုင်းတွင်အတွင်ခရီးရန်ဖျားချောင်းနဲ့ကျန်းစာတင်ချောင်းတွေကိုပိတ်သိမ်းတာတွေရှိနေပြီးတင်းအုပ်ဆရာတချို့နဲ့ကျန်းစာတင်ချောင်းစားတချို့ကိုလည်းခေါ်ယူထိန်းသိမ်းလိုက်တယ်လို့ဝနေကဒေတာခန်တွေနဲ့နှိဆက်သူတွေကပြောပါတယ်ဒီတဲ့င်းနဲ့ပတ်သက်ပြီး UWSP ကတာဝန်ရှိသူတွေကိုမေးမြန်းရမှာတော့ဘ ਹੁ ရဲ့ခွင့်ပြုချက်မရပဲစောက်လုတ်တဲ့ဖျားချောင်းနဲ့လက်ဝက်ကတိုင်တွေကိုပိတ်သိမ်းဖြက်စီးတာဖြစ်တယ်လို့ဘာသာရေးဆရာတွေကိုလည်းခေါ်ယူစစ်ဆေးနေတာသာဖြစ်တယ်လို့ပြောပါတယ်ဒီတဲ့င်းကိုတော့ VOE မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်
ဟုတ်ကဲ့ဝပြည်သွေးစည်းညီညွတ်ရေးပါတီ UWSP ထိန်းချုပ်နယ်မြေအတွင်းကခရယံဖျားချောင်းနဲ့ကျန်းစာတင်ချောင်းတွေကိုဒီလလက်ပိုင်းလောက်ကလေးကပိတ်သိမ်းနေတယ်လို့ဝနယ်နဲ့နီးစပ်တဲ့ဒေသခံတယောက်ကပြောပါတယ်လက်တလောဖြစ်ပွားနေတဲ့အခြေအနေကိုသူကအခုလိုရှင်းပြပါတယ
်ကျန်းစာဖြစ်ပြီးတာကတချို့မတ်ပေါ်မှာပဲတာကတရုတ်ဖျားချောင်းနောက်တော့ပန်းထားမှာဖျားတဲ့ကအကောင်းဆုံးအဲ့ဒီဖျားချောင်းကလည်းပိတ်တယ်လေဟိုလေထပ်ပေါ်မှာလေဟိုအမိဆိုးပေါ်မှာဟောလက်ဝါးကားတယ်လို့ထားတယ်ဖြူချတယ်လေဒီတို့ เอ้นอกตะเจ้าก็โหอาฆาขึ้นมาได้นะตะเตะสุดแล้วลาหูยานะตะเตะลาหูยาแล้วก็ตะยัดเพ็ดเลยเนาะไปซะได้ไอ้เจ้าแหละไม้เฉียนมาแล้วลาหูเพียจะตะเจ้าวะเพียจะตะเจ้าไปเลยไม้เฉียนมาแล้วนอกพี่တော့สุเกสุดแล้วว่ายามาแล้วตะเจ้าไปเลยไอ้ไหนไม้เฉียนเนาะนอกพี่တော့โหเต้าโหเต้าก็ตะเจ้าไปเลย
อาจารย์ลาหูลุมุกุญญีเนี่ยพ่อวินตะอูก็เลยโหตองจ้างซะตินจ้างก็จ้องตู่จ้องตาตะชู่โกซึมุทันค้านดาฤษีนี่ตะโลบาตาอีก้องส่องตะชู่โกแล้วขออยู่ทิ้งทิ้งดาฤษีนี่เดะโลอะคู่โลเปียวบาเดอะลาหูจ้าซะจ้าตะคู่โลอะคู่โลไปละยะนี่จ้ามาปามิเนี่ยแท้กูตองลาหูสะตะนำเนี่ยนี่มาเลยกูอ่ะยิซะเบสอุชุมอะมาจ้าซะจ้าตะคู่เวชิเดอะนี่จ้าโหตะยุเปียลาหูแล้วลาตะยะเดดีจนรุเนงาดอซื้อเอาอุชุมอะนี่ ลาหูตะชุเลตอตะยะเรดีมาดีอิรบะเซเทชุเนมิเทลาหูตอตะยะเรอาลุคนะเซจอชิเรไอคนะเซจอกูตะเนอตางาซีเนลาลาขอดาจาบาจาตุกูตะนอดอซวยอุชุมอาวชิเรลาหูนะเซงายอจอมเนอเปลุละบีอิรบะเซอุเทชุเนมิเทชิเรลาหูอะกูอะกูเซปาซุซอกะวะเซปาลุคะระวะไอจาซาจอมมาชิเดดีเตคะดอยะเซียรอพาตอเรบิคะยะปะบรุฮุนีรอ
မတည့်ရနေရမှာပဲဒီလောက်ကိုတတ်မှန်နေရဖြစ်ဖြစ်တွေးမှုအတူလက်ခေါ်တော့ပြီဟိုတောင်းနယ်အတွင်းကလာဟုအခါဝစတဲ့ကျေးရွာ90လောက်ရှိဖျားကျောင်းတွေကတင်းအုပ်ဆရာတွေကိုလည်းခေါ်ဆောင်သွားကြောင်းပြောပါတယ်ဒီသတင်းနဲ့ပတ်သက်ပြီးဝပြည်သွေးစင်ညွညွေးပါတီ UWSP ကလာရှုဆက်ဆံရေးရုပ်တူးတာဝန်ခံဦးညီရန်းကိုဆက်သွယ်မေးမြန်းရမှာတော့ခရိယံဘာသာရေးဆရာတချို့ကိုခေါ်ယူစစ်ဆေးတာတွေလုပ်နေတဲ့အကြောင်း Facebook Messenger အနေနဲ့တစ်စစ်အတည်ပြုပြောဆိုပါတယ်အရေးအတွက်နဲ့ပတ်သက်လို့တစုံတရာပြောဆိုတာမရှိပါဘူး ဘဟုရဲ့ခွင့်ပြုချက်မရပဲစောက်လုပ်တဲ့ဖျားကြောင်တချို့နဲ့လောဝကတ်တိုင်တွေကိုဖျက်ဆီးတယ်လို့ကြားသိရကြောင်းနဲ့ဝပ်ပြည်နယ်ပြတ်ထန်းဥပဒေကိုကျော်လွန်တဲ့အစွန်းရောက်တဲ့မြစ်တီဘာသာကိုမှလက်မခံကြောင် Facebook Messenger ကတစင်ပြန်လဲဖြေဆိုပါတယ်အရင်ကလည်းအလားတူဆောင်ရွက်တာတွေရှိတယ်လို့ဒီကနေ့မှာကက်သလစ်ဆရာတချို့ကိုပြန်ပို့လိုက်တယ်လို့ကြားသိရကြောင်းနဲ့ပြန်လဲဖြေကြားပါတယ် ပြီးခဲ့တဲ့သတင်းပတ်အတွင်းကလည်းUWSB ဝါလက်နက်ကိုင်အဖွဲ့ထိန်းချုပ်နယ်မြေအတွင်းမှာဘာသာရေးခေါင်းဆောင်တချို့ကိုခေါ်ယူစစ်ဆေးပြီးနောက်ပိုင်းပြန်လွှတ်တာတွေရှိခဲ့တဲ့အကြောင်းပြည်ရင်းထုတ် 7 Day Daily
လူမှုကွန်ရက်တွေပေါ်မှာတွေ့နေရတဲ့မြန်မာနိုင်ငံကရာဇဝတ်မှုတွေမှာတရားဥပဒေစိုးမိုးရေးတာဝန်ရှိတဲ့ရဲအာဏာဝင်တို့ဘက်ကအာဏာချက်တွေရဲလုံငန်းပိုင်းဆိုင်ရာပြတ်ကတ်မှုတွေကြောင့်ဖြစ်တဲ့ဆိုပြီးတော့မကြမကြဆွဆွဲချက်တွေအတော်များများရှိနေပါတယ် ဒီမိုကရေစီမြို့ပြအုပ်ချုပ်ရေးနဲ့တရားဥပဒေစိုးမိုးရေးမှာတော့ပြည်သူရဲတပ်ဖွဲ့ဟာအင်တာနက်ကိုအရေးပါပါတယ်ဒီမိုကရေစီအသွင်ကူးပြောင်းနေတဲ့မြန်မာနိုင်ငံမှာပြည်သူရဲတပ်ဖွဲ့ပြည်ပြောင်းလဲရေးနဲ့ရဲလုံငန်းပိုင်းဒဲလီလိုင်းအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးမေးမြန်းလိုတဲ့သွားရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားမယ်ဆိုရင် ော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြေမြန်ကြမယ့်သတင်းရှင်တွေကိုကြည့်ကြပါရစေခင်ဗျာ။
အင်္ဂါညတိုင်းလေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်။ဒီကနေ့အတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်။ဒုတိယပိုင်းနိုင်ယူဝက်မှာထုတ်လွှင့်ပေးမယ့်စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်တက်တက်ရောင်သတင်းလွှာနဲ့သူယုံကြည်ရာအစီအစဉ်တွေကိုစောင့်မျှော်နားဆင်ကြပါအောင်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 16နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။
ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။တနင်္လာနေ့ညပိုင်း VOA မြန်မာဘာသာအစီအစဉ်တွေကိုလိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုည10နာရီထိထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေတဲ့သူယုံကြည်ရကဏ္ဍမှာတော့
ကိုအရင်ခေတ္တရာဆိုရင်တချို့သိပ္ပံပညာရှင်ကြီးတွေသူတို့အဲ့ရဘေးမှာဆက်ကူစုပ်လေးနဲ့ခဲတာနေနဲ့ထားတယ်။တရေနိုးလို့စိတ်ကူအစ်တစ်ခုရတယ်ဆိုဒါလေးကိုခြားရေးပြီးတော့မှပြန်အိပ်သွားတယ်
ဆိုတော့ကျင်းတဲ့နိုင်ငံမှာပြည်သူ့ကျန်းမာရေးမဟာဘွဲ့ဆိုင်ရာပညာသင်စုအစီအစဉ်နဲ့တက်ရောက်တင်ယူနေတဲ့ကိုညံလင်းဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ရဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေမှာတော့စီးပွားရေးကဏ္ဍ၊ဘလော့ဂါတွေပြောသမျှအစီအစဉ်နဲ့အသက်တန်ရောင်သတင်းလွှာအစီအစဉ်တွေကိုထုတ်လွှင့်ပေးသွားမှာပါ။အခုအရင်ဆုံးတော့စီးပွားရေးကဏ္ဍကိုနားဆင်ကြရပါမယ်။ရန်ကုန်တိလဝါစစ်ကမ်းစီမံကိန်းအတွင်းလယ်သမားတွေနဲ့ရဲတပ်ဖွဲ့အကြားရုံးရင်းဆန်ခန့်ဖြစ်ပြီးရဲတပ်ဖွဲ့ရဲ့ပစ်ခတ်မှုကြောင့်လယ်သမား3ဦးထိခိုက်ဒဏ်ရာရသွားခဲ့ပါတယ်။လယ်သမားတွေကတော့ကာလပေါက်ဈေးတိုင်းရော်ပေးရင်အဲ့ဒီနေရာကထွက်ပေးမယ်လို့ပြောထားပါတယ်။တိလဝါဆက်မှုဆောင်အပါအဝင်ဖွံ့ဖြိုးရေးစီမံကိန်းတွေကြောင့်ပြည်သူတွေနစ်နာနေကြရတဲ့အခြေအနေတွေကိုအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလှိုင်ကတင်ပြပေးထားပါတယ်။
တိလဝါဆက်မှုဇုံနဲ့တိလဝါစစ်ကမ်းစီမံကိန်းနှစ်ခုရှိတဲ့အထက်ကမေလ၁၂ရက်နေ့ကတိလဝါစစ်ကမ်းနေရာမှာအကြမ်းဖက်ပစ်ခတ်မှုတွေဖြစ်သွားခဲ့တာပါ။ဥပိုင်ကုမ္ပဏီနဲ့ထိတိုက်ရင်ဆိုင်နေကြတဲ့လယ်သမားတွေထဲမှာဓမ္မဥချ်လုတ်ကင်နေသူတွေရှိသလိုနှစ်ပေါင်း20လောက်လုတ်ကင်လာသူတွေလည်းပါဝင်ပြီးအဲ့ဒီလယ်သမားတွေကိုမိခိုပြီးတော့ကြာပန်းအလုပ်လုတ်ကင်စားတောက်နေသူမိသားစုစုစုပေါင်း30လောက်ပါဝင်ပါတယ်။မေလ၁၂နေ့ကဖြစ်သွားခဲ့တဲ့ပဋိပက္ခနဲ့ပတ်သက်လို့ဖြစ်ရမှန်ကိုမီဒီယာတွေနဲ့အများပြည်သူသိနေအောင်မေလ16ရက်နေ့ကရန်ကုန်မြို့အော်ကီဟိုတယ်မှာလယ်သမားတွေဘက်ကသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ကြပါတယ်။ဒီကိစ္စပြည်လဲရေးအတွက်လွတ်တော်အမတ်ဒေါ်အေးမြတ်မြတ်မျိုးကတဆင့်ရန်ကုန်တိုင်းဒေသကြီးအစိုးရကဂျားဝင်စစ်စညီနိုင်ပေးနေစေကာလမှာပဲအကြမ်းဖက်ပစ်ခတ်မှုတွေဖြစ်သွားခဲ့တာပါ။ဒီကိစ္စနဲ့ပတ်သက်လို့ဥပိုင်ကုမ္ပဏီဘက်ကတော့အခုချိန်ထိဓာတ်ရိုက်သဘောထားထုတ်ပြန်တာမရှိသေးဘူးလို့ဆိုပါတယ်။ဒါပေမဲ့ပုဂ္ဂလိကသတင်းစာတွေမှာရေးသားနေကြတာတွေနဲ့ဆန့်ကျင်ပြီးလယ်သမားတွေရဲ့တုံ့ပြန်မှုအပေါ်မှမမကန်ရေးသားထားတာမျိုးအစိုးရသတင်းစာတွေမှာတွေ့ရတယ်လို့လယ်သမားတွေကပြောပါတယ်။တိုင်းပြည်ဖွံ့ဖြိုးရေးအတွက်နိုင်ငံတော်အစိုးရကဥဆောင်လုတ်ကိုင်းတဲ့စီမံကိန်းဖြစ်တာကြောင့်သူတို့အနေနဲ့ကာလပေါက်ဈေးရမယ်ဆိုရင်ဒီနေရာကနေထွက်သွားပေးဖို့အစဉ်သင့်ရှိကြောင်းတိလဝါစိတ်ကမ်းစီမံကိန်းနေရာမှာဓမ္မဥချတောင်ယာလုတ်ကိုင်းနေလာခဲ့တဲ့လယ်သမားဦးတန်းဝင်းကပြောပါတယ
်။ကိုတို့လာညင်းညင်းနိုင်နေပေါ့နော်။ကာလပေါက်ဈေးဥပမာအခု350ဆိုလည်း150ပေါ့နော်။ကာလပေါက်ဈေးနဲ့ညင်းနိုင်ပြီးတော့ကိုတို့နဲ့တပြေးလက်ရည်တပြေးလေးလှုပ်ရှားနေတဲ့အထဲမှာရှိတဲ့မိသားစုတွေရှိသေးတယ်အထဲမှာလေကိုတို့လည်းနေပြီးပေါ်ပြီးပို့ပြီးတော့နေပြီးတော့လေတဲ့အင်ဂျင်တွေ30လောက်ရှိတယ်။အဲ့လူတွေကိုပါဖြည့်ချင်းပေးမယ်ဆိုရင်တော့ကိုတို့ကအတာတကြီးထွက်ပေးဖို့အစီအစဉ်ရှိတယ်ပေါ့နော
်။ဟုတ်က
ဲ့။ဒါပြည့်ပြည့်လောက်ဝေးဖို့အစီအစဉ်ရှိတယ်
။ဒါပေမဲ့အခုဖြစ်နေတဲ့ပုံစံကအာရမအင်အားသုံးဖြိုခွင်းနဲ့လောက်ရဖြစ်နေတဲ့အပြင်ဒီမြေကွက်အပေါ်မှာစီးပွားရေးလုပ်ငန်းအတွက်အသုံးပြုမဲ့ပုံမပေါ်ဘဲမြေကွက်ချရောင်းစားမဲ့ပုံပေါ်နေတာကိုတွေ့ရတယ်လို့လည်းဦးတန်းဝင်းကပြောပါတယ်။
နိုင်တဲ့စီမင်းနဲ့ကိုတို့လာပြီးတော့ရော်ကြီးမမိနိုင်တဲ့ကိုတို့လည်းနေသေးလားတင်ပိုက်ထားပြီးတော့ခြံကြီးကိုခတ်ထားတယ်တနှစ်ကြာသွားတဲ့အချိန်မှာအခုနောက်တက်တကလုပ်ငန်းဆက်လုပ်အကောင့်တက်ပေါ်မယ်ဆိုပြီးတော့တဲမဟုတ်ဘူးလုပ်ငန်းလုပ်မယ်ဆိုပြီးတော့ဒီပြီးခဲ့တဲ့စနေနေ့ကဒါရဲရင်အားတွေထတ်တုံးပြီးတော့ကိုတို့ဖြိုခွင်းတဲ့အခါမှာလယ်သမားနှစ်ဦးနဲ့အဲ့ဒီတဲလူတွေကတူအချုပ်ခံရတယ်အခုလက်ရှိကုမ္ပဏီကလည်းသူတို့လုပ်ငန်းလုပ်မှာမဟုတ်ဘူးခြံဝင်းခတ်ပြီးတော့အခြားလူကိုရောင်းစားမဲ့ပုံစံနေနဲ့ပေါ့နော်အဲ့လိုတွေ့နေရတယ
်မေလ14ရက်နေ့မှာဝန်ကြီးချုပ်ဦးဖြိုးမင်းသိန်းနဲ့ဆွေးနွေးခဲ့တဲ့အခြေအနေတွေကိုလည်းဦးတန်းဝင်းကအခုလိုဆက်ပြောပြပါတယ
်တနင်္လာနေ့ရက်တော့အစည်းအဝေးမှာဦးဖြိုးမင်းသိန်းပြောတဲ့စကားဒါဟိုအစိုးရရဲ့ဘတ်ဂျက်ငွေနဲ့ရောကြီးပေးရမယ်ဆိုတဲ့ဟာမျိုးတွေသူပြောလာတယ်အစိုးရရော်ကြီးကိုနှစ်ခါမပေးဘူးဆိုတဲ့အကြားတွေကသူကဒီဥပိုင်ဘက်ကိုလိုက်ပြီးပြောနေဥပိုင်ကနေပြီးတော့လွှဲမပြီးတော့ဟိုဘက်ကဟိုအဟောင်းတွေကိုပေးထားတဲ့ကိစ္စကိုသူကဒီဟာကိုကာပြောတာလဲပါမှာပေါ့နော
်လက်ရှိရန်ကုန်တိုင်းဝန်ကြီးချုပ်ရဲ့လောက်ရတဲ့မှာပွင့်လင်းမြင်သာမှုမရှိတဲ့အချက်တွေကိုလည်းဦးတောင်းဝင်းကဆက်ပြောပြပါတယ
်နောက်ပြီးတော့ဦးဖြိုးမင်းသိန်းကသူ့ရဲ့လှုပ်ဆောင်ချက်တွေကလေနည်းနည်းလွှဲနေလားမသိဘူးနိဘာလို့လဲဆိုတော့ ဒီလုပ်ငန်းတစ်ခုလုပ်မယ်အကောင့်တဲ့ပုံမယ်ဆိုလို့ရှိရင်ဒါလွတ်တော်မှာအခုဒီမိုကရေစီခေတ်ကြီးမှာတင်ပြီးတော့ဆွေးနွေးပြီးမှလုပ်ငန်းလုပ်ကြမယ်ဟာမျိုးရှိတာသူကတခါတလေကြာရင်လွတ်တော်တွေပါရင်မတင်ဆွေးနွေးပဲနဲ့သူတဘောနဲ့သူဆောင်လုပ်နေတဲ့ဟာလေဥပမာဟိုလှဲဘူးမှာကိစ္စလေးပေါ့နော်
ကျောက်တန်းမြို့နယ်ကိုစားပြု NLD ပြည်သူ့လွတ်တော်အမတ်ဒေါ်အေးမြတ်မြတ်မျိုးကတော့ရော်ကြီးရဖို့အတွက်ပဲသူမအနေနဲ့လက်သမားတွေဘက်ကရက်တီလှုပ်ဆောင်ပေးနေပြီးတံမိုးဖြတ်တာကတော့ကာယကံရှင်လက်သမားတွေနဲ့ရော်ကြီးပေးမဲ့ရန်ကုန်တိုင်းဒေသကြီးအစိုးရနဲ့ကုမ္ပဏီတို့အကြားညှိနှိုင်းရမယ့်ကိစ္စဖြစ်တယ်လို့ပြောပါတယ
်ဒီရေးသေးရဲ့အပိုင်းကိုကြတော့လေကျွန်မကမပြောချင်တာရန်ကုန်တိုင်းဒေသကြီးအစိုးရရဲ့တာဝန်နဲ့ဖြစ်နေတယ်ပြီးတော့ကာယကံရှင်ကဒါတွေဒီကိစ္စပေါ်မှာစဉ်းနေရှင်းမင်းစဉ်းနေရှင်းနေဘယ်လောက်ယူခြင်းကိုဒီကိုအတွက်ကိုပုံညမအတောင်းရှိရပေါ့လေဟိုပုံညမအခွင့်ရှိရပေါ့ကျွန်မအနေနဲ့ကတော့ဒါကဟိုရော်ပြီးတော့မှလုပ်ပေးရမယ်ဆိုတော့အဲဘက်ကတော့ကျွန်မအငြင်းရက်တည်ရပေါ့လေဟိုဘယ်လောက်ဝဲဝဲအတိုင်းတာတော့ဒါရန်ကုန်တိုင်းတာရဲ့အစိုးရနဲ့ဒီကုမ္ပဏီရဲ့အကြောင်းကြည့်လေဓမ္မရည်ရဲ့ညှိရမယ်လို့ယူဆပါတယ
်လက်ရှိအငင်းပွားနေတဲ့လေယာဉ်မြေတွေကိုရော်ကြီးပေးတဲ့နေရာမှာတိုင်းဒေသကြီးအစိုးရနဲ့အဲ့ဒီမြေပေါ်မှာစီးပွားလုပ်ကင်ကြမယ်ကုမ္ပဏီတို့ကအချိုးကျတဝက်စီမြပြီးရော်ကြီးပေးကြမှာဖြစ်ပြီးတော့တော်တော်များများလည်းရော်ကြီးရပြီးဖြစ်နေကြပြီလို့ဒေါ်အေးမြတ်မြတ်မျိုးကပြောပါတယ်။ဒါအပြင်မေလ၁၂ရက်နေ့ကဖြစ်သွားခဲ့တဲ့အကြမ်းဖက်ဖြိုခွင်းမှုမှာတာဝန်ရှိသူတွေကိုဥပဒေလမ်းကြောင်းအရအရေးယူနိုင်ရေးအတွက်ကြိုးပမ်းဆောင်ရွက်သွားမယ်လို့လည်းလွတ်တော်အမတ်ဒေါ်အေးမြတ်မြတ်မျိုးကပြောပါတယ်။တိုင်းပြည်ဖွံ့ဖြိုးရေးအတွက်လှုပ်ဆောင်တဲ့နေရာမှာဒေသခံပြည်သူတွေရဲ့ဘဝအခြေအနေကိုထည့်သွင်းစဉ်းစားပြီးမှလှုပ်ဆောင်တဲ့နယ်ဆိုတဲ့အချက်ကိုလည်းဒေါ်အေးမြတ်မြတ်မျိုးကထောက်ပြပြောဆိုခဲ့ပါတယ
်။ဟိုကျွန်တော်ကလေလွတ်တော်မှာနေခဲ့ပြပါတယ်။ PCY ဆိုတဲ့တတ်တဲ့ဒီကောင်ပေါ့နော်။ကျွန်တော်တို့ကနိုင်ငံဖွံ့ဖြိုးတိုးတက်ဖို့အတွက်ဆိုတော့ကျွန်တော်တို့အပြည့်အဝလက်ခံတယ်။ဒါပေမဲ့ဒီနိုင်ငံဖွံ့ဖြိုးတိုးတက်ဖို့လုပ်တဲ့အချိန်မှာကျွန်တော်တို့ဒီပေါ်မှာနှစ်ချိန်လောက်များနေထိုင်ခဲ့တဲ့ကျွန်တော်တို့ရဲ့ဒေသခံပြည်သူတွေရဲ့ဘဝကိုထားနေပြီးတော့မှတော့လုပ်လို့မရပါဘူး။ကျွန်တော်တို့ဒေသခံပြည်သူရဲ့ဘဝဖွံ့ဖြိုးတိုးတက်ရေးအတွက်ကိုစဉ်းစားပေးမှစီစဉ်ပေးမှဖြစ်ပါပါ။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကအများဆုံးအဖြစ်ကတောင်ပြည်တွေလှုပ်ခဲ့ကြတာပါကျွန်တော်တို့ဒေသမှာလေ။အဒီနိုင်ငံမျိုးအကျယ်ကြီးကိုသိမ်းယူလိုက်ပြီးတော့ရော်ကြီးပေးကောင်းပေးပါတယ်။ဒါနဲ့ရော်ကြီးပေးတာလည်းအဖြေမဟုတ်ဘူးပေါ့နော်။ရော်ကြီးပေးရုံနဲ့နေနဲ့ကျွန်တော်တို့အစိုးရမှာတာဝန်မပေးပါဘူး။
တောင်သူတွေရဲ့လက်ကုပ်လက်ရင်းလေယာဉ်မြေတွေဆုံးရှုံးသွားပြီဖြစ်တာကြောင့်သူတို့တွေအနာဂတ်မှာဆက်လက်ရပ်တည်နိုင်ရေးအတွက်အသက်မွေးဝမ်းကြောင်းမှုပညာသင်ပေးတာအပြင်သူတို့ဘဝရပ်တည်နေထိုင်နိုင်ရေးအတွက်ဆက်လက်ကူညီသင့်တယ်လို့လည်းဒေါ်အေးမြတ်မြတ်မျိုးကပြောပါတယ်။ဒါကြောင့်လဲလက်တင်သလိုတရေတာဥပဒေတစ်မျိုးလုပ်နေကြမယ်အစားပြဋ္ဌာန်းထားတဲ့အထူးစီးပွားရေးစုံဆိုင်ရာဥပဒေတွေနဲ့အညီတပြေးညီလှုပ်ဆောင်ကြဖို့လိုအပ်ကြောင်းကိုလည်းဒေါ်အေးမြတ်မြတ်မျိုးကဆက်ပြောပါတယ်။
အဲ့တော့ကျွန်တော်တို့ဒီမှာအဓိကပြဿနာကလက်ရှိဒေတာခံနေကိုညီနိုင်တဲ့ဘက်ဥပဒေနဲ့လည်းမလုပ်တာပြီးရင်လက်တင်တလူမျိုးလုပ်နေတာပေါ့ဒီကုမ္ပဏီကနေဒီလောက်ရောနောက်ကုမ္ပဏီကတောင်းတပြေးဆိုတဲ့ဒီစားဒါကြောင့်မို့ကျွန်မကစင်တစ်ခါပဲတောင်းဆိုခဲ့တာက special economic zone ဆိုပြီးမှကျွန်တော်တို့ဒီမှာ special law တော်ရှိပါတယ်တကယ်အထူးစီးပွားရေးကောင်မှာဥပဒေရှိပါတယ်လုပ်နေပြီးတဲ့ဆိုရင်ကျွန်တော်တို့ရဲ့နေရာမူဝါဒနေရာကိုဖြည့်ဆည်းတဲ့အခါမှာဘာလို့မူဝါဒဒီစက်တန်းနဲ့မဖြည့်ဆည်းပေးခဲ့ရလဲကျွန်တော်ကတောင်းအငြင်းနဲ့တောင်းဆိုခဲ့တာပါမူဝါဒတစ်ခုချမှတ်ပြီးတော့ဒီပြဿနာကိုပြည်ပြည်နဲ့လည်းဖြည့်ဆည်းလို့ပါအခုဟာလက်တက်တူဖြည့်ဆည်းနေတဲ့အတွက်ကြောင့်ဒါနောက်ဆက်ကဖြည့်ဆည်းဖြည့်ရတာပါရှင်
ဒီမှာနိုင်ငံမှာအစိုးရပြောင်းလဲမှုနဲ့အတူစီးပွားရေးဖွံ့ဖြိုးမှုတွေလည်းဖြစ်ပေါ်လာမယ်ဆိုတော့ကြီးမားတဲ့မျှော်လင့်ချက်တွေထားခဲ့ကြပေမဲ့လက်တွေ့မှာထင်သလောက်အောင်မြင်မှုမရှိခဲ့တဲ့အပေါ်ပြည်내တိုင်းဒေသကြီးအစိုးရအသီးသီးအပါအဝင်နိုင်ငံတော်အစိုးရကလည်းပြည်ပကရင်းနှီးမြှုပ်နှံမှုတွေရောက်လာဖို့တိုင်းပြည်စည်းပွားဥမော်လာဖို့အတွက်ဘက်ဆောင်ကကြိုးပမ်းဆောင်ရွက်နေကြတယ်ဆိုတာကတော့တန်တရားဖြစ်เสียမှရှိပါဘူး။ဒါပေမဲ့လက်ရှိချမှတ်ထားတဲ့စည်းပွားရေး policy တွေကနှိမ့်မှန်လမ်းမှန်ဟုတ်ရလား။ဥဆောင်နေသူတွေကရောတကယ်အရေးချင်းရှိတဲ့သူတွေဟုတ်ရလားဆိုတာကတော့မေးခွန်းထုတ်เสียရှိနေပါတယ်။ဒါအပြင်ဖွံ့ဖြိုးမှုအတွက်လှုပ်ဆောင်တဲ့နေရာမှာဒေသခံတောင်သူလယ်သမားတွေနဲ့တာမန်ပြည်သူတွေဘလောက်ထိနှိမ့်နာခံကြရမလဲဆိုတာကိုအစိုးရတာဝန်ရှိသူတွေအနေနဲ့ထည့်သွင်းစဉ်းစားသင့်ပါတယ်ခင်ဗျာ။
ကိုယ်စားဝင်နိုင်စီစဉ်တင်ဆက်ပေးနေတဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရတာပါအခုဆက်ပြီးတော့ဘလော့ဂါရီပြောသမျှအစီအစဉ်ကိုအလှည့်ပေးကြအောင်ပါရှင်လူမှုကွန်ရက်တွေပေါ်မှာသတင်းတွေမြန်မြန်ဆန်ဆန်သိနိုင်တဲ့အချိန်မှာအစိုးရရဲ့အနေနဲ့ပြည်သူတွေစီအမြန်ဆုံးသတင်းရောက်အောင်ထိထိရောက်ရောက်မလုပ်နိုင်ရင်ပြည်သူတွေရဲ့ယုံကြည်မှုပိုနည်းလိမ့်မယ်လို့ဆက်သွယ်ရေးဆိုင်ရာအစီရင်ခံစာတစ်ခုကသုံးသပ်ထားပါတယ်ဤပညာပိုင်းအားနည်းတဲ့အစိုးရတွေကြောင့်ဘယ်လိုထိခိုက်မှုတွေရှိနိုင်တယ်လဲဆိုတာနဲ့လူမှုကွန်ရက်တွေကြောင့်သတင်းပြန့်နှံ့သွားအောင်ပြည်သူတွေရဲ့လုံနိုင်စွမ်းကဘယ်တော့မှနှဲ့မှမတူအောင်အစွမ်းထက်တယ်လို့ပြောထားတဲ့အစီရင်ခံစာနဲ့ပတ်သက်လို့မတ်စုမြတ်မွန်ကဘလော့ဂါရီပြောမြအစီအစဉ်မှာတင်ပြထားပါတယ်ကိုသားညူကကူညီတင်ဆက်ပေးထားပါတယ်ရှင
်
ွေရက်တွေကအစိုးရတွေအတွက်ကိုပြဿနာတစ်ခုဖြစ်လာနေပြီတဲ့ကိုသားညုံရေး
ဘလို့ပြဿနာဖြစ်တာလဲမဆွေမြမောအခုဆိုလို့ရှိရင်အစိုးရတော်များများကသူတို့ပေးကျင်တဲ့သတင်းချက်လက်တွေကိုလူမှုကွန်ရက်တွေပေါ်မှာပဲတင်နေကြတာမဟုတ်ဘူးလား
ဟုတ်ပါတယ်အဲ့လိုမျိုးလူမှုကွန်ရက်တွေကိုထိထိရောက်ရောက်မတုံးတဲ့အစိုးရမျိုးတွေအနေနဲ့ကသူတို့ပေးကျင်တဲ့သတင်းချက်လက်တွေကိုပြည်သူတွေစီကိုရအောင်လို့ထိထိရောက်ရောက်မလုပ်နိုင်ဘူးလို့ WPP ဆိုတဲ့ဒီကြော်ညာနဲ့အတိုင်းပင်အကြံပေးမှုလုပ်ငန်းတွေလုပ်တဲ့လုပ်ငန်းကြီးရဲ့အစီရင်ခံစာထဲမှာပြောထားတာပါအဲ့ဒီလေးလာချက်အစီရင်ခံစာနာမည်က Leaders Report The Future of Government Communications တဲ့
ကမ္ဘာနိုင်ငံပေါင်း40ကအစိုးရနဲ့စက်သွေးဆိုင်ရာအဖွဲ့အစည်းအကြီးအကဲပေါင်း300ကျော်ကိုမေးမြန်းထားတဲ့အစီရင်ခံစာကိုပြောတာမဟုတ်လားဗျာအဲ့ဒီစစ်တမ်းအစီရင်ခံစာကစက်သွေးပိုင်းဆိုင်ရာမှာလက်ရှိကြုံနေရတဲ့စင်ခေါ်ချက်တွေနောက်အနာဂတ်မှာကြုံလာနိုင်တဲ့စင်ခေါ်မှုတွေကဘာတွေဖြစ်မလဲခေါင်းဆောင်တွေအနေနဲ့ဘယ်လိုပြင်ဆင်မှုတွေလုပ်တင်လဲစက်သွေးဆိုင်ရာအထောက်အကူမဟာဗျူဟာတွေကဘာလဲဆိုတာကိုလေ့လာထားတဲ့စစ်တမ်းဗျကမ္ဘာတစ်ဝန်းအစိုးရနဲ့အများပြည်သူဆိုင်ရာစက်သွေးကဏ္ဍတွေကတာဝန်ရှိသူတွေရဲ့အမြင်တွေကိုပတ်ပေါင်းစုံကနေပြီးတော့အပြည့်အစုံမေးမြန်းပြုစုထားတဲ့ပထမဆုံးအစီရင်ခံစာလို့ဆိုတာပဲ
ကိုသားညုံပြောသလိုဒီဆက်သွယ်ရေးဆိုင်ရာအကြီးအကဲပေါင်း300ကျော်ကိုမင်းပြန်ပြီးတော့မှဩစတြေးလျအာရှဥရောပနဲ့အမေရိကကဆက်သွယ်ရေးဆိုင်ရာအသိပညာရှင်အတတ်ပညာရှင်တွေနောက်ဒီစီးပွားရေးနဲ့ပုဂ္ဂလိကကဏ္ဍကထိတ်တန့်ရောက်နေတဲ့သူတွေပါတဲ့အကြံပေးပုတ်အဖွဲ့ကနေပြီးတော့မှဒီစစ်တမ်းကိုပြုစုတာပါသူတို့ရဲ့အဓိကတွေးရှိချက်ကတော့ပြည်သူတွေဟာသူတို့သိချင်တဲ့သတင်းတွေအတွက်ကိုလူမှုကွန်ရက်တွေကိုအားကိုးလာကြတဲ့ခင်မှာအစိုးရတွေကအမိမလိုက်နိုင်ကြတော့ဘူးတဲ့
အထူးသဖြင့်အစိုးရရဲ့အနေနဲ့အရေးကြီးတဲ့သတင်းတွေကိုပြည်သူတွေစီကိုရောက်အောင်လို့ထိထိရောက်မလုပ်နိုင်ကြဘူးလို့ဆိုပါတယ်။လူမှုကွန်ရက်တွေပေါ်မှာသတင်းတွေမျိုးစုံရနေတယ်။ကိုယ့်ရဲ့ထင်မြင်ချက်တွေကိုတင်ပြနိုင်တဲ့ခေတ်မှာအစိုးရတွေကသူတို့ရဲ့သတင်းတွေကိုအလင်းမီအောင်လို့မတင်နိုင်တဲ့အတွက်အစိုးရနဲ့ပြည်သူတွေကြားမှာမယုံကြည်မှုတွေများလာတယ်။နောက်သတင်းအတူရောက်နေမမှန်ဘူးဆိုတာသိရတဲ့ဝါရဖြန့်ဖို့ဖြန့်ဝေကြတဲ့သတင်းမျိုးတွေကြောင့်ပြဿနာကပိုပြီးတော့ဆိုးစေတယ်ဆိုတဲ့အချက်ကိုလည်းထောက်ပြကြတယ်ဗျ။
ပြည်သူတွေနဲ့အစိုးရကြားမှာဒီထိရောက်တဲ့ဆက်သွယ်ပြန်ကြားမှုတွေမလုပ်နိုင်တဲ့အတွက်ကြောင့်မို့လို့လူပိုင်းကြိုက်လို့ပြောမလားလူအများကြိုက်တဲ့အဖွဲ့တွေကပို့ပြီးတော့အားကြီးလာတယ်။အစိုးရအမြင်နဲ့အစွန်းရောက်မှုတွေကိုပို့ပြီးတော့မှအားကောင်းလာစေတယ်လို့လည်းအဲ့ဒီစစ်တမ်းမှာတွေးခဲ့တယ်ရှင်။အစိုးရတွေဘက်ကသူတို့ကယူမဆိုင်ဘူး။သူတို့သဘောထားတွေကိုအလေးမထားဘူး။သူတို့ကိုစားမပြုတ်ဘူးလို့ပြည်သူတွေကခံစားလာကြရတဲ့အခါမှာပြည်သူတွေဟာဒီတခြားကရတဲ့သတင်းချက်လက်တွေကိုအားကိုးလာကြတယ်လို့အစီရင်ခံစာထဲမှာရေးထားတာကို Britain ထုတ် Guardian သတင်းစာကြီးထဲမှာတော့မှပြန်ပြီးတော့ကိုးကားဖော်ပြပါရယ်။အစိုးရတွေကဒီပြည်သူတွေနဲ့အပြန်အလှန်ဆက်သွယ်မှုမလုပ်လို့ရှိရင်ပြည်သူတွေကတခြားကရတဲ့သတင်းအချက်တွေကိုပဲယူကြလိမ့်မယ်တဲ့
။ဥရောပနိုင်ငံတစ်ခုရဲ့ဆက်သွယ်ရေးအကြီးအကဲတစ်ယောက်ကလည်းအစိုးရဘက်ကပြည်သူအားလုံးကိုတသမတ်ထဲသတင်းတွေပေးလို့မရတော့ဘူး။အဲ့ဒီနည်းကအလုံးမဖြစ်တော့ဘူးလို့အစီအစဉ်သာပြုစုသူတွေကိုပြောခဲ့တယ်တဲ့။ပြည်သူတွေကသိကျင်တဲ့သတင်းကိုချက်ချင်းသိအောင်လုပ်တယ်။သူတို့လက်ခံကျင်တာကိုပဲယူပြီးတော့အစိုးရပြောသမျှခေါင်းထဲမထည့်ကြတော့တဲ့အခြေအနေကို WPP အစီအစဉ်သာထဲမှာ Amazon Syndrome ဆိုပြီးတော့သုံးသပ်ပြပါရတယ်။ Amazon Online ဈေးကွက်ကြီးပေါ်မှာကိုလိုချင်တာကိုပဲရွေးချယ်ဝယ်လို့ရတဲ့သဘောနဲ့နမူနာပေးတာပါ။အစိုးရတွေပေါ်မှာဒေါသတွေမယုံကြည်မှုတွေဖြစ်လာစေတဲ့အကြောင်းတစ်ခုပေါ့ဗျာ။
အင်တာနက်နဲ့လူမှုကွန်ရက်တွေကအရင်ကအရေးမပါခဲ့တဲ့အဖွဲ့လေးတွေကိုသူတို့ရဲ့အတွေးခေါ်တွေဝါဒတွေဖြန့်နိုင်ဖို့အတွက်ဆင်တင်ပေးတဲ့နေရာတွေလိုလဲဖြစ်လာနေတယ်တဲ့အစိုးရတွေဘက်ကတုံ့ပြန်နိုင်တဲ့နှုံးထက်ကိုပို့ပြီးတော့မှမြ мян ဆန်ဆန်ဝေဖန်မှုတွေစီယုံမှုတွေလုပ်နိုင်တာကိုသူတို့စစ်တမ်းမှာတွေ့ပါသေးတယ
်လူမှုကွန်ရက်တွေဟာသတင်းတွေကိုထပ်ဆင့်ပွားတဲ့နေရာလို့ပြောလဲမမှားဘူးဗျလူမှုကွန်ရက်တွေကြောင့်စံချိန်ဘက်သဘောထားတွေထင်မြင်ချက်တွေကိုစစ်စစ်ဖော်ပြဖို့မလွယ်တော့တာကလည်းနောက်တစ်ချက်ဗျသတင်းချက်လက်အားလုံးကိုလွတ်လွတ်လပ်လပ်ဖော်ပြနိုင်တဲ့ဆိုတဲ့အသည့်ကိုလူတိုင်းမြင်အောင်လို့လူမှုကွန်ရက်တွေကပေးနိုင်ခဲ့တယ်။တယောက်နဲ့တယောက်လူမှုကွန်ရက်တွေပေါ်ကနေပြီးတော့လွလွကူကူဆက်သွယ်နိုင်တဲ့ဆိုတာသဘောပေါက်လာကြတယ်။ဘေးဖဲ့ကျဉ်ခံထားတဲ့အဖွဲ့တွေကိုဩဇာရှိတဲ့လူမှုအဖွဲ့အစည်းတွေဖြစ်လာအောင်လို့အထောက်အကူဖြစ်စေတယ်။အဲ့ဒါတွေကအကျိုးရှိတဲ့အချက်တွေလို့အစီအစဉ်သားကထောက်ပြပါရတယ်။
ဆိုးကျိုးဆိုရင်တော့ဒီလူမှုကွန်ရက်တွေပေါ်ကဖော်ပြချက်တွေကြောင့်မို့လို့လူတွေကြားမှာသဘောထားကွဲမှုတွေကိုဖြစ်စေတယ်။ဖော်ပြထားတဲ့သတင်းမားတွေကိုဒီကိုဘသူဘဝဆိုတာမသိအောင်လုပ်ထားတဲ့လူမှုကွန်ရက်တုံးတဲ့သူတွေနိုင်ငံရေးသမားတွေကဒီလက်ခံဖော်ပြရာကနေပြီးတော့အဲ့ဒီသတင်းတွေဟာအမှန်တွေလို့အချိန်တို့တွင်မှာကိုဖြစ်သွားစေနိုင်တာပါလူမှုကွန်ရက်တွေကြောင့်ပဲဒီအကန့်အသတ်မရှိသတင်းအချက်အလက်တွေကိုရရှိဖြန့်ဖြူးတဲ့နေရာမှာတာမန်ပြည်သူတွေရဲ့အစွမ်းကတော့ဘယ်တော့မှနဲ့မတူအောင်ကိုအစွမ်းထက်တာကိုတွေးရတယ်တဲ့နောက်အကြောင်းအရာတွေပေါ်မှာကိုနဲ့အမြင်တူတဲ့သူတွေရဲ့ထောက်ခံမှုအများကြီးကိုအချိန်တို့အတွင်းမှာအများကြီးရအောင်လို့လုပ်နိုင်စွမ်းရှိတယ်တဲ့တွတ်တွက်လက်လက်တုံ့ပြန်နိုင်တဲ့အစိုးရတွေဘက်ကတော့မှဒီမတုံ့ပြန်လိုက်နိုင်တဲ့အချိန်အတွင်းမှာပဲလုပ်နိုင်စွမ်းရှိတယ်ဆိုတာကိုအဲ့ဒီအစီရင်ခံစာမှာသုံးသပ်ထားပါတယ
်အစိုးရအများစုမှာနှီးပညာပိုင်းနောက်ကျနေတာကအဓိကအကြောင်းလို့ထောက်ပြပါတယ်ပြည်သူတွေကအစိုးရတွေတဲ့နှီးပညာပိုင်းမှာရှေ့ပြေးနေတာနောက်ပြည်သူတွေနဲ့အပြန်အလှန်ဆက်သွယ်နိုင်ဖို့လူရင်းအားနှီးပညာအင်အားနည်းတယ်ဆိုတာကိုဆက်သွယ်ဆိုင်ရာအကြီးအကဲတွေကဝန်ခံကြပါတယ်တဲ့နောက်ပြီးတော့ပြည်သူတွေနဲ့အတိတ်ပဲရှိတဲ့အပြန်အလှန်ဆက်သွယ်ရေးထားဖို့စောင့်မှုမျိုးတွေကလည်းလုံလန်စွမ်းအားနေတယ်။ အစိုးဆုံးကတော့ဆွေရတွေကမူဝါဒတွေအပေါ်မှာပဲအာယုံစိုက်ပြီးတော့အဲ့ဒီမူဝါဒတွေချတဲ့နေရာမှာလည်းပြည်သူတွေရဲ့သဘောထားတွေကိုထည့်တွက်ဖို့သိစိတ်ဝင်စားကြပါဘူးတဲ့
ပြည်သူတွေနဲ့ဆက်သွယ်စကားပြောဖို့ကိုအစိုးရရဲ့ဦးစားပေးကိစ္စလို့စစ်တမ်းထဲမှာဖြေကြတဲ့သူက၃ပုံတစ်ပုံတော့မှမရှိတာကပိုတော့မှဆိုးသေးတယ်နောက်အစိုးရအများစုကရုံပြင်တန်ကြားပေါ်ကနေပြီးတော့သတင်းထုတ်ပြန်လိုက်လို့ရှိရင်လူတိုင်းကနားထောင်ကြတယ်ကြီးကြတယ်ဆိုတဲ့အယူအဆနဲ့လုံနေကြတာကိုလည်းစစ်တမ်းထဲမှာတွေးခဲ့ရပါတယ်အဲ့ဒါမျိုးက20ရာစုတုန်းကတော့အလုတ်ဖြစ်ကောင်းဖြစ်ခဲ့ပေမဲ့အခု21ရာစုမှာတော့ပြည်သူတွေကလူမှုကွန်ရက်တွေပေါ်ကနေပြီးတော့အစိုးရရဲ့တုံ့ပြန်မှုတွေကိုလိုချင်တဲ့အစိုးရရဲ့ဆက်သွယ်ပြန်ကြားရေးတာဝန်ရှိသူတွေဘက်ကတကယ်ကိုပြည်သူတွေနဲ့အဆက်အသွယ်လုပ်တာကိုလိုလားကြတယ်လို့ CNET နည်းပညာဝက်ဘ်ဆိုက်ရဲ့သတင်းဆောင်ပါမှာထောက်ပြပါတယ်ပြည်သူတွေနဲ့ထိတွေ့မှုများတဲ့အစိုးရတွေအပေါ်ပြည်သူတွေရဲ့ယုံကြည်မှုပိုမြင့်ပါတယ်ဆိုတာကိုလည်း WPP စစ်တမ်းမှာတွေးခဲ့ရပါတယ်
ပြည်သူတွေကသတင်းတွေကိုဖြစ်တဲ့အချိန်နဲ့တပြေးညီသိနိုင်မှုစူးစမ်းနေတဲ့အချိန်မှာဒီ Twitter လူမှုကွန်ရက်ပေါ်မှာအကြောင်းအရာတစ်ခုကိုတင်ဖို့ခွင့်ပြုချက်၃ခုရမှတင်လို့ရတယ်လို့အစိုးရရရှိကြီးတယောက်ကစစ်တမ်းထဲမှာဖြေထားတော့ငွားထက်ရားတန်ဆိုလိုဖြစ်နေတယ်မဆုမြတ်မွာနောက်ဒီအစိုးရဆက်သွယ်ရေးအရာရှိကြီးတဝက်လောက်ကလူမှုကွန်ရက်ကိုသူတို့နားမလည်ဘူးလို့ဖြေကြတယ်ဗျ
အစိုးရရဲ့အနေနဲ့ပြည်သူတွေရဲ့ယုံကြည်မှုရဖို့အတွက်ကလူမှုကွန်ရက်တွေသုံးပြီးတော့ဓာတ်ရိုက်ဆက်သွယ်ပြန်ကြားမှုတွေလုပ်ကြဖို့လိုမယ်ပြည်သူတွေနဲ့စကားပြောတဲ့လမ်းကြောင်းတွေဖွင့်ဖို့လိုမယ်လို့အဲ့ဒီ WPP အစည်းအဝေးခန်းစာကိုပြုစုတဲ့သူတွေကအကြံပေးပါတယ်။နောက်အရေးအကြီးဆုံးကအစိုးရရဲ့အနေနဲ့တည်င်းလားဝါရဖြန့်တင်ပြမှုလားဆိုတာကိုထင်သာမြင်အောင်ခွဲခြားဖို့လိုပါတယ်တဲ့ရေရှည်ပွန့်ပွင့်လင်းလင်းနဲ့အစိုးရတွေအုပ်ချုပ်သူတွေနဲ့ဆိုင်တဲ့တည်င်းတွေကိုအချိန်နဲ့တပြေးညီလှုပ်ပေးဖို့လိုမယ်ထုတ်လွှင့်တဲ့တည်င်းတွေကိုလည်းအများကြီးတတ်မှတ်သေးပေးမယ်အစားလူတွေနဲ့ဆက်ဆက်နိုင်မဲ့ကဏ္ဍတွေခွဲပြီးတော့ပို့ပေးတဲ့နယ်လို့ဒီအနာဂတ်အစိုးရဆက်သွယ်ရေးဆိုင်ရာ Leaders Report ထဲမှာအကြံပေးထားပါတယ်ရှင်
မဆုမြတ်မွန်ရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ပြီးမှာတော့အခုမအေးတန်နာကျော်စီစဉ်တင်ဆက်နေကြတတ်တက်ရောင်သတင်းလွှာကိုနားဆင်ကြရပါမယ်ရှင်မင်္ဂလာပါရှင်။အားလုံးဆက်လက်ပြောရှင်ပေါ်ပါကြပါစေ။ဒီကြိမ်းတက်တဲ့အောင်တင်လာမှာတော့တကဘာလုံးရုပ်ရှင်ပြသဝင်ငွေဒေါ်လာတန်းတထောင်ကျော်လာပြီဆိုတဲ့ရုပ်ရှင်ကားကဘာကားများပါလဲ။ဒီလိုမျိုးကဘာတလောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာအတိုင်းဝိုင်းရာတင်တူထားတာကိုပြောပြပေးသွားပါမယ်။တကဘာလုံးမှာရုပ်ရှင်ပြသဝင်ငွေဒေါ်လာတန်းတထောင်ကျော်လာပြီဖြစ်တဲ့ Jurassic World Fallen Kingdom ရုပ်ရှင်ဇာတ်ကားဟာ2018ခုနှစ်အတွင်းမှာဝင်ငွေအမြင့်ဆုံးရတဲ့ရုပ်ရှင်ကားဖြစ်သွားပြီးတော့သူရဲ့အထက်မှာတော့ Avengers Infinity War ရုပ်ရှင်ဇာတ်ကားနဲ့ Black Panther လူဇန်ကောင်ရုပ်ရှင်ဇာတ်ကားတွေရှိကြပါတယ်။ဒီရုပ်ရှင်မှာခေါင်းဆောင်မင်းသမီးနေရာကနေပါဝင်တဲ့ Bryce Dallas ကဒီရုပ်ရှင်ရဲ့အောင်မြင်မှုအတွက်အရင်ကအံ့ဩနေတာ
ပါ။ Oh my gosh, thank goodness. Thank goodness.I mean, it's incredible. It's incredible to get to be a part of the Jurassic saga. I was 12 years old when Jurassic Park
came out. I watched the opening. The Jurassic World ရုပ်ရှင်မှာပါရတာအရင်ကကန်ကောင်းပါတယ်။ပထမဦးဆုံးကာဆထွက်တုန်းကကျမရဲ့အသက်12နှစ်ပဲရှိပါသေးတယ်။ရုံတင်တင်ချင်းတွားကြည့်ဖြစ်ပါတယ်။အခုကျမကိုယ်တိုင်လူကြီးဖြစ်ပြီးတော့ကလေးတွေတောင်ညာနေပါပြီ။ဒါက17နှစ်၊သမီးက6နှစ်ပါ။ကျမပြောချင်တာကဒီတက်တန်းတစ်လျှောက်မှာဒီရုပ်ရှင်ကားတွေမှာပါဝင်ရတာကျမအတွက်အရင်ကအတိတ်ပဲရှိတယ်ဆိုတာပါပဲလို့ပြောသွားပါတယ်။နာမည်ကျော်ရုပ်ရှင်ကားကြီးတကားဖြစ်တဲ့ ET ရုပ်ရှင်ဇာတ်ကားဒါရိုက်တာ Steven Spielberg ရိုက်ကူးတဲ့မူရင်း Jurassic Park ရုပ်ရှင်ကားကိုစံနမူနာထားပြီးတော့အခုနောက်ဆုံး Jurassic World ရုပ်ရှင်ကမင်းသားမင်းသမီးတွေနဲ့ရိုက်ကူးထားတာဖြစ်ပါတယ်။ဇလန်းကတော့အရင်ကားတွေကတည်းကတိတ်မကွာရင်းနဲ့ Dinosaur တွေကျင်းလည်ကျဆားတဲ့အပန်းဖြေဥယျာဉ်တွေမှာလူတွေအလဲလာကြတဲ့အချိန်ပြဿနာတွေတက်တဲ့အကြောင်းပါ။ဒါရိုက်တာဂျာဗိုယာကလည်းမင်းသမီး Bryce လိုပဲဒီရုပ်ရှင်ကားကိုကြည့်ပြီးတော့ကြည်ပြန်လာခဲ့သူပါ
Big Hollywood movie so for me having the chance of being leading one of these films it was a great responsibility but it was a huge privilege and I really enjoy
ဟုတ်ပါတယ် Hollywood ဇာတ်ကားကြီးကိုကြည့်ပြီးတော့ကျွန်တော်ကြည်ပြန်ခဲ့ပါတယ်ဟဲ့ဒါကြောင့်ကျွန်တော်တို့ဒီလိုရုပ်ရှင်ကားမျိုးတစ်ခုကိုဦးဆောင်ပြီးတော့ဖန်တီးရတာတကယ်ကိုအရင်ကြီးတဲ့တာဝန်တည်တည်ရပါတပြိုင်တည်းထဲမှာပဲအရင်လက်ဂုဏ်ယူမိတယ်ဒီရုပ်ရှင်ရရတာလောက်ရသမျှအရင်လက်စိုက်ပါတယ်ကျွန်တော်တစ်သက်လုံးလေးစားခဲ့ရတဲ့ဒါရိုက်တာ Steven Spielberg နဲ့လက်တွဲလှုပ်ခွင့်ရတယ်သူနဲ့အတူတူစကားတွေပြောကြဇက်ွက်အကြောင်းဆွေးနွေးကြဒါရီအားလုံးကျွန်တော်တို့အရင်ထူးကြတဲ့ဖြစ်ရပ်တွေပါလို့အခုနောက်ဆုံးရုပ်ရှင်ဇာတ်ကားရဲ့ဒါရိုက်တာကပြောသွားခဲ့ပါတယ်။ဇင်းသမီး Bryce ကတော့ရုပ်ရှင်ထဲမှာပါဝင်တရုတ်ဆောင်တဲ့တခြားအဖွဲ့သားတွေကိုလည်းချီးကျူးသွားတာပါ။သူနဲ့အတူတူတရုတ်ဆောင်တဲ့မင်းသား Chris Pratt ကသူ့သီးသမျှသူတွေထဲမှာအတော်ဆုံးသူတစ်ဦးဖြစ်တယ်လို့ပြောပါတယ်။
it's really fun to get to do these movies. I mean, what can I say?
သူတို့တွေနဲ့ရုပ်ရှင်ရရတာပြောစရာအရန်ကောင်းတယ်လို့ပြောသွားတာပါ။သူတို့စစ်ဘော်ရုပ်ရှင်ကတတိယရွယ်ဖြစ်နေဆက်ပြီးတော့ရရတဲ့အတွေးကလည်းသူ့ကိုအရန်ကိုစိတ်လှုပ်ရှားစေတာလို့မင်းသမီးကပြောပါတယ်။ဒီတတိယဇာတ်ရွယ်နဲ့ပတ်သက်ပြီးတော့တည်တည်ဆတ်ဆတ်တော့သူကဘာမှပြောမသွားခဲ့ပါဘူး
။ I definitely do know some things about the third. I'm pretty stoked. It's going to be good. It's the third movie in the Jurassic World franchise, but it's really the sixth movie in the Jurassic Park saga.
Jurassic World ရုပ်ရှင်ကတတိယရွယ်ဖြစ်နေဆက်ပြီးတော့ရရတဲ့အတွေးကလည်းသူ့ကိုအရန်ကိုစိတ်လှုပ်ရှားစေတာလို့မင်းသမီးကပြောပါတယ်။ဒီတတိယဇာတ်ရွယ်နဲ့ပတ်သက်ပြီးတော့တည်တည်ဆတ်ဆတ်တော့သူကဘာမှပြောမသွားခဲ့ပါဘူး။တတိယစကားရရင်ရောနောက်ပြီးတော့ Jurassic ရုပ်ရှင်ကားတွေအားလုံးအတွက်ရောအဓိကအချက်ကတော့ငွေရထရိုက်တာ Steven Spielberg ကဒီကားတွေအကုန်လုံးနဲ့ပတ်သက်ပြီးတော့အနီးကပ်အကြံပေးတယ်။ကျမတို့တွေလည်းတကယ်ပထမဆုံးရုပ်ရှင်မှာပါဝင်ခဲ့ကြသူတွေဖြစ်တယ်ဆိုတော့ဒီရုပ်ရှင်ကားတွေကကျမတို့အားလုံးကိုစူးစီးပေးလိုက်တယ်လို့ဖြစ်တာပါလို့သူကပြောပါတယ်။ Jurassic World Fallen Kingdom ရုပ်ရှင်ဇာတ်ကားက Blu-ray နဲ့ DVD တို့အနေနဲ့စက်တင်ဘာ18ရက်နေ့ကပဲဖြန့်ချိလိုက်တာပါ။DVD ဖြန့်ချီရမှာတော့ Astro Sign တွေကိုတွားကြည့်မယ်ဆိုရင် Jurassic World တကယ်ရောက်နေတယ်လို့အတွေ့အကြုံဖြစ်အောင်လို့ Virtual Reality ပုံရိပ်တူနင်းပညာနဲ့ Dinosaur တွေကိုတကယ်တွားကြည့်လို့ရအောင်လုပ်ပေးထားပါတယ်။ Jurassic World နံပါတ်3ရုပ်ရှင်ဇာတ်ကားကတော့2022ခုနှစ်ဇွန်လမှာထွက်မယ်လို့ပြောထားပါတယ်ရှင
် Hey y'all, it's Fred. I gotta tell you something.
ရောင်းတဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်ချင်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနက်တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်
။ I'll have my own yacht. I'll have my own yacht.
မအေးတနာကျော်ရဲ့ဖက်တန်ရောင်သတင်းလွှာပြီးမှတော့ခုတစ်ပတ်သူယုံကြည်ရာကဏ္ဍမှာပြင်သစ်နိုင်ငံမှာပြည်သူ့ကျန်းမာရေးမဟာဘွဲ့ဆိုင်ရာပညာသင်ဆုအစီအစဉ်နဲ့တက်ရောက်တင်ယူနေတဲ့ကိုညံလင်းပါကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြရပါမယ်။မမိုးဖြူကစီစဉ်တင်ဆက်ပေးထားပါတယ
်။ဒေါ်ရရှင်အားလုံးမင်္ဂလာပါခင်ဗျာ။ကျွန်တော်ဒီနေ့ယုံကြည်ရာကဏ္ဍလေးမှာကိုကိုကိုဖတ်ဖို့ရေးတဲ့စာဆိုတဲ့ခေါင်းစဉ်လေးနဲ့ဆွေးနွေးပြောကြားချင်ပါတယ်။diary ဆိုတာမျိုးထက်ဆိုင်ရင်တော့ကျွန်တော်က note to self လို့ပဲပြောချင်ပါတယ်။ဘာလို့လဲဆိုတော့ကျွန်တော်တို့တနေ့တနေ့ကိုယ်စိတ်ကူအတွေးတွေခံစားချက်တွေနဲ့ဖြတ်သန်းနေကြပေမဲ့ဒါတွေကစိတ်ထဲမှာပဲဖြစ်ပြီးတော့စိတ်ထဲမှာပဲပျောက်သွားတယ်ပေါ့။ဟိုးအရင်ခေတ္တရာဆိုရင်တချို့သိပ္ပံပညာရှင်ကြီးတွေသူတို့အဲ့ရပေမှာစကူစုပ်လေးနဲ့ခဲတံလေးနဲ့ထားတယ်။တရေနိုးလို့စိတ်ကူအစ်စ်တခုရတယ်ဆိုဒါလေးကိုခြားရေးပြီးတော့မှပြန်အိပ်သွားတယ်ဆိုတာမျိုးလဲအားလုံးကြားပူးကြမယ်ထင်ပါတယ်။ဒါမျိုးအမှုအကျင့်လေးကိုကျွန်တော်တို့ကလက်တွေ့ဘဝမှာလုပ်လို့မရဘူးလားကျွန်တော်တို့ကိုယ်နဲ့မကွာအများတန်းရှိနေတဲ့ဖုန်းထဲမှာအချိန်မျိုးချမှတ်ထားလိုက်လို့ရတဲ့အချိန်တွေတခုကိုရောက်နေပြီဒီလိုချမှတ်ခြင်းအပြင်ကိုယ်စိတ်ထဲမှာပဲရှိနေတဲ့အတွေးတစားကကိုယ်မျက်စိနဲ့မြင်ရတဲ့အချိန်တွေတခုကိုရောက်လာတယ်ပို့ပြီးတော့တိတိကျကျပြပြပြင်းပြင်းမျက်စိနဲ့မြင်လာရတယ်အဲ့တော့ကိုယ့်ရဲ့အိမ်မက်တွေဆိုလို့ရှိရင်ဒါကိုယ်နဲ့တဆင့်ပိုနီးစပ်လာတယ်အဲခံစားချက်တွေကျွန်တော်တို့စိတ်အားဆိုးတယ်စိတ်ဓာတ်တွေကျတယ်ဆိုလို့ရှိရင်မိတ်ဆွေတငယ်ချင်းတယောက်ကိုလိုက်ရှာပြီးပြောဖို့ဆိုတာအများတော့မလွယ်နိုင်ဘူးအဲ့တော့ဒါမျိုးကြလို့ရှိရင်စာမျက်နှာတွေကသူတို့ကကိုယ်စိတ်တည်းဖြစ်တဲ့များကိုနားထောင်ပေးတဲ့အခါကျတော့ဒါဒီကိုယ်စိတ်ထွက်ပေါက်တစ်ခုလည်းဖြစ်လာတယ်။အဲ့တော့ဒီလိုမျိုးသာကိုယ့်ကိုယ်ကိုဖတ်ဖို့စာရေးတဲ့အကျင့်လေးဖြစ်လာပြီဆိုလို့ရှိရင်ဒါသူတို့ကကိုယ့်ရဲ့တိုးတက်လာခြင်းမတိုးတက်လာခြင်းတွေကိုလည်းသူတို့ထောက်ပြလာနိုင်တယ်။ကိုယ်အိမ်မက်တွေနဲ့နီးလာလားဝေးသွားလားကိုယ်ဘာတွေပြောင်းလဲသွားလဲ။အဲ့အချိန်တော်တော်လေးကြာသွားပြီဆိုလို့ရှိရင်နောက်ထပ်ရလာတဲ့အကျိုးတစ်ခုကကျွန်တော်တို့မကြာခဏစိတ်တက်ကြတတ်တယ်။အဲ့တော့စိတ်တက်ကြပြီဆိုလို့ရှိရင်ဟာငါဒီတစ်ခေါက်တော့အဆိုးဆုံးပဲငါတအားစိတ်တက်ကြနေပြီဆက်သွားလို့မဖြစ်နိုင်တော့ဘူးဆိုတဲ့အခြေအနေမျိုးမှာသူတို့တွေကပြန်ပြောပြလိုက်မယ်စာရွက်တွေကမမေ့တတ်ဘူးဗျကျွန်တော်တို့ကသာတနေ့တနေ့လှုပ်ရှားရုန်းကန်နေနဲ့ကိုဖြတ်တန်းခဲ့ရတဲ့အတွေ့အကြုံတွေကိုအိမ်မက်တွေကိုမေ့ခြင်းမေ့သွားတာသူတို့ကတော့အချိန်မီးပြန်ပြောပြနိုင်တယ်မင်းဘယ်တော့ကဘလို့ဒီလိုအခက်ခဲနဲ့ကြုံခဲ့လို့ဘလို့စိတ်တက်ကြခဲ့တယ်ဒါတွေကိုအခုချိန်ပြန်တွေးကြည့်လိုက်ဘာမှမဟုတ်တော့အဲ့ခါကျတော့ကိုကဘာကိုမြင်လာတယ်လဲဆိုကိုဖြတ်တန်းခဲ့တဲ့ခရီးစဉ်ကိုအခုရောက်နေတဲ့နေရာဒါတွေကိုမြင်လာတဲ့အခါမှာကိုရှေ့ဆက်မဲ့လမ်းအတွက်တွန်းအားတွေဖြစ်လာတယ်လို့တော့ကျွန်တော်ကတော့ယုံကြည်တယ်အဲ့တော့ဒီဖြစ်လာတဲ့တွန်းအားကဒီတက်ကြမ်းနေပါတွေကိုဖတ်ပြီးတော့ရလာတဲ့ဘယ်မိုတီဗေးရှင်းနဲ့မှမတူဘူး ဒါကိုအတွေ့အကြုံတွေကိုပြန်ရတဲ့သင်ခန်းစာကိုအတွေ့အကြုံတွေကပြန်ရတဲ့တွန်းအားဒါပေမဲ့ဒီတွန်းအားရဖို့အတွက်ကတော့အခုကျွန်တော်ပြောနေတဲ့လိုမျိုးကိုကိုကိုဖတ်ဖို့စာရေးထားမှပဲရလိမ့်မယ်အဲ့တော့စာမရေးတတ်ဘူးဆိုတာမျိုးကတော့အစဉ်ကြီးမဟုတ်ဘူးလို့တော့ကျွန်တော်ထင်တယ်ဘာဖြစ်လို့ဆိုကိုသူများဖတ်ဖို့ရေးတာမှမဟုတ်တာကိုဖတ်ကိုဖတ်ဖို့ရေးတာပဲစာရေးဆရာနာမည်ကြီးတွေတောင်မှသူတို့ပထမဆုံးစာအုပ်ကိုရအောင်ရေးပြီးတော့မှနောက်ထပ်စာအုပ်ပေါင်းမြောက်များစွာနဲ့နာမည်ကြီးလာတာမျိုးပေါ့သူတို့တွေဆိုအများနဲ့ပြောလို့ရှိတယ်အာကိုငငယ်တော့ပထမဆုံးထုတ်ခဲ့တဲ့စာအုပ်ဆိုရင်ပြန်မဖတ်ပြရစေနဲ့ရှက်လို့ပါပါညာနဲ့ဟာတာပေါ့နော်ကျွန်တော်တို့လည်းအခုကိုယ့်ရဲ့ပထမဆုံးစာမျက်နှာကိုကိုရေးတဲ့အကျင့်လေးလှုပ်ကြည့်စေခြင်းနဲ့အဲ့တော့ဒီစာမျက်နှာကနေနောက်ပိုင်းစာမျက်နှာတွေထပ်ဖြစ်လာတဲ့အချိန်မှာကိုဘဝအမှတ်တမ်းတစ်ခုကိုအချိန်မီးပြန်ကြည့်လို့ရတဲ့အမှတ်တမ်းတစ်ခုဖြစ်လာနိုင်စရာရှိပါတယ်တကယ်လို့များပေါ့နော်ကျွန်တော်တို့ဒီ Diary of Anne Frank လို့မျိုးတစ်ချိန်ချိန်မှာကိုစာတွေကနာမည်မကြီးသွားဘူးလို့လည်းကျွန်တော်တို့မပြောနိုင်ပါဘူးကျွန်တော်တို့စာရေးဆရာကြီး Edgar Allan Poe ဆိုလို့ရှိရင်လည်းသူမရှိတော့တဲ့အချိန်မှာသူရေးခဲ့တဲ့စာတွေကပြန်နိုင်မဲ့ကြီးတာပေါ့နော်ဒါကတော့ကျွန်တော်ဖြည့်စွက်ပြောတာပါအဲ့တော့ကျွန်တော်ဒီနေ့ပြောတဲ့အကြောင်းအရာလေးကတော့ဒီကိုကိုဖတ်ဖို့ရေးတဲ့စာ Note to Self အဲ့တော့ဒီလိုစာလေးတွေဒါကိုရေးပြမယ်ဆိုလို့ရှင်ဒါဒီကိုရဲ့စိတ်ကူးအိမ်မက်တွေကိုခံစားချက်တွေကိုပို့ပြီးတော့ပြီးပြင်းလာတယ်ကိုအတွက်ပို့ပြီးတော့အထောက်အကူဖြစ်နိုင်တဲ့အလေးချင်းလေးတခုဖြစ်တယ်ဆိုတာကိုပြောကြားလိုပါတယ်သောတာရှင်များအားလုံးအကြံနဲ့ညာချလေးတို့ပိုင်ဆိုင်နိုင်ကြပါစေ
။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
မမိုးပြူစီစဉ်တင်ဆက်တဲ့သူယုံကြည်ရာစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။တနင်္လာညရဲ့အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။အခုတော့ကြံနေသေးတဲ့အချိန်တွင်းမှာသတင်းချင်းချုပ်ကိုမတ်တင်ကြီးထက်ကပြောပြပေးပါအောင်ရှင်။
အမေရိကန်တရားရုံးချုပ်တရားသူကြီးအဖြစ်အမည်တင်သွင်းခံထားရတဲ့ Brett Kavanaugh ကလိင်ပိုင်းဆိုင်ရာမတော်မလျော်လုပ်ခဲ့ပါတယ်ဆိုတဲ့ဆွဆဲချက်တစ်ထပ်ပြီးတော့ထွက်ပေါ်လာပြီမယ်လို့လဲသမ္မတဒေါ်နယ်ထရန့်ကတော့သူ့အပေါ်အခိုင်အမာထောက်ခံထားစေဖြစ်ကြောင်းဖော်ပြလိုက်ပါတယ် Kavanaugh အပေါ်ဆွဆဲမှုတွေကနိုင်ငံရေးရွေချက်တက်တက်သားဖြစ်တယ်လို့သမ္မတထရန့်ကဒီသတင်းပါကုလသမဂ္ဂအထွေထွေညှိနှိုင်းခံကိုတက်ရောက်နေတဲ့နယူးယောက်မြို့မှာပြောဆိုသွားတာဖြစ်ပါတယ်။သူအနေနဲ့ကတော့ကက်ဗနော့ဘက်ကယက်တည်တယ်လို့သမ္မတထရန့်ကပြောတာပါ။1983-1984ပညာသင်နှင့်ယေးလ်တက္ကသိုလ်အဆောင်ခံပါတီတစ်ခုမှာကက်ဗနော့ကအဖို့ချွတ်လုပ်ခဲ့တယ်ဆိုပြီးအမျိုးသမီးတဦးဆွဆွဲထားတာကိုအမေရိကန်ထက်လွတ်တော်အမတ်နှစ်ဦးကစုံစမ်းနေတဲ့အကြောင်းမနေ့တနင်္ဂနွေနေ့နောက်ပိုင်းမှာနယူးယောက်ကစာဆောင်ကဖော်ပြလိုက်တာဖြစ်ပါတယ်။အမေရိကန်ဒုတိယရှင်နေချုပ်ရော့ရော့ဆန်စတိုင်းကိုယာရုကဖယ်ချမယ်လို့ခန့်မှန်းရတဲ့အကြောင်းအမေရိကန်သတင်းဌာနမှာဖော်ပြနေကြပါတယ်။ပြီးခဲ့တဲ့နှစ်တုန်းကသမ္မတဒေါ်နယ်ထရန့်ရဲ့ပြောဆိုချက်တွေကိုရော့ဆန်စတိုင်းကလျှို့ဝှက်အသံဖန်ခဲ့တယ်ဆိုတာမျိုးဒါအပြင်သမ္မတထရန့်ဟာတိုင်းပြည်အုပ်ချုပ်ဖို့အရေးအချက်မပြည့်မီသူအဖြစ်ယာရုကနေဖယ်ချနိုင်ရေးအခြေခံဥပဒေပြင်ဆင်ဖြစ်ဆက်ချက်25ကိုသုံးဖို့ဆိုတဲ့အယူအဆကိုဖော်ထုတ်ပြောဆိုခဲ့တယ်လို့ New York Times သတင်းစာကဖော်ပြလိုက်ပြီးရက်တော်ကြမှာပဲသူ့ကိုယာရုကဖယ်ရှားတော့မယ်ဆိုတဲ့ခန့်မှန်းချက်ထွက်ပေါ်လာတာပါသတင်းစာကြီးမှာပြီးခဲ့တဲ့သတင်းပတ်ကရေးသားဖော်ပြချက်ကိုတော့ Rosenstein ကညှင်းဆိုထားပါတယ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းနဲ့ဒုတိယအကြိမ်ထိပ်သီးဆွေးနွေးပွဲကိုမကြခင်မှာကျင်းပမယ်လို့ American သမ္မတ Donald Trump ကပြောဆိုလိုက်ပါတယ်ရှင်
တဲ့ချင်းချုပ်ကိုမတ်တင်ငင်ထိုက်ကပြောပြပေးသွားတာပါဒီညအစီအစဉ်ထုတ်လုပ်ရေးမှုကကိုသားညုံဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Voidet Zonic ဖြစ်ပါတယ်တနင်္လာနေ့ညပိုင်း VOE အစီအစဉ်တွေကို line to meter 25 32 51နဲ့ line lat meter 190တို့ကနေထုတ်လွှင့်ပေးခဲ့တာပါ VOE ကိုအားပြီးနားဆင်ကြရတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်ကျမများသတင်းအောင်ပါ
Thank you.
This program has come to you from the Voice of America, Washington.